ဘယ်လိုပါလဲဆန္ဒကိုသိရမှုဖြစ်ကြ။အကြောင်းမရှိဘဲသူ့သဘာဝအတိုင်းဖြစ်နေတာပါလို့ဆက်လက်ယုံကြည်နေတာကတော့အန္တလို့ခေါ်တဲ့အကျွန်းတကူအကျွန်းဆိုတာကတော့သဘောတရားကိုအလည်းကပြန်လိုက်ကြတာဟိုဘက်အကျွန်းဒီဘက်အကျွန်းလို့ခေါ်နေတဲ့အကျွန်းမျိုးတော့မဟုတ်ဘူးနော်ဒီမှာဆိုလိုနေတဲ့အကျွန်းကတော့အယုတ်တရားလို့ဆိုလိုတာပါနော်နာမကပဲယုတ်တယ်ဆိုတာကတော့မမှန်ကန်တဲ့ခံယူချက်တစ်ခုလို့ပြောလို့ရင်ဖြစ်တယ်ဒီတော့ချမ်းသာခြင်းရည်ဒီအကြောင်းမရှိဘဲသူ့သဘာဝအလျောက်အလိုလိုဖြစ်နေပါတယ်လို့ဒီလိုလက်ခံတယ်ဒါလည်းယုတ်မြတ်တဲ့အယူဝါဒတစ်ခုသဘာဝရည်တဏ္ဍာမှာချမ်းသာမှုခြင်းမှုဆိုတာကဘုရားတခင်ဖန်ဆင်းလို့မဟာမြမကြီးကဖန်ဆင်းလို့အလားအရှင်မြတ်ခေါ်တာအရှင်မြတ်စတဲ့ဖန်ဆင်းခြင်းတဥ္ဟုကဖန်ဆင်းလို့ဖြစ်နေရပါတယ်လို့လက်ခံရင်လည်းဒါယုတ်မြတ်တဲ့အယူအဆအတက်ကိုအစွန်းတစ်ဖက်ကိုရောက်တယ်အဲဒီအစွန်းနှစ်ဖက်ကိုရှောင်ကျဉ်ပြီးတော့မှဘုရားတို့ဆန္ဒမှုဆင်းရဲမှုဆိုတဲ့ဒီသဘောတရားတွေဖြစ်ပေါ်ရခြင်းဒီကံတလင်းအခြေခံအကြောင်းရင်းရှိတယ်လို့ဒီလက္ခဏာဟောတာအဲ့ဒီလက္ခဏာဝါဒကိုမစ္စည်းမှာပฏิပါမစ္စည်းမှာပြင်ဆင်လို့ခေါ်တယ်ဆိုတော့ဒီနေရာမှာဆက်ဆင်းပြီးတော့မစ္စည်းရတော့ရှိတယ်ဒီပယောဂဆိုတာကအတိတ်ကံရောက်ပြင်းပြင်းထန်ထန်အတိတ်ကံရောက်ဆွမ်းရင်တတ္တိကိုလက်ခံယုံကြည်နေတဲ့ပယောဂလည်းရှိတယ်သစ္ဆုတ်ကံကံရောက်ဆွမ်းရင်တတ္တိကိုယုံကြည်နေတဲ့ပယောဂလည်းရှိတယ်ကံက2မျိုးပါဒီလို2မျိုးကိုလက်ခံနိုင်မှလည်းဒီသဒ္ဒနာကပြေလည်မယ်အတိတ်ကံကြောင့်လည်းတရားများသည်ချမ်းသာခြင်းရဲ့ကိုရပ်တတ်တယ်သစ္ဆုတ်ကံကံကြောင့်လည်းချမ်းသာခြင်းရဲ့ရပ်တတ်ပါတယ်အတိတ်ကံကံကြောင့်ချမ်းသာခြင်းရဲ့ရပ်ပုံတွေကတော့ဘုရားတို့ဘုရားအလောင်းတော်ဘဝဒီထိုးထိုးကျင်လီခဲ့ခြင်းအချိန်ခါကမှားခဲ့တဲ့မှန်းရင်းချက်ကလေးတွေကြောင့်ဘုရားဖြစ်တော်မူတဲ့အချိန်ခါမှဝိဘတ်တော်ဆန္ဒပတ်လာခဲ့ရတယ်ဘဝိဘတ်တော်ဆန္ဒပတ်သည်ပိဿုပံပယောဂလို့ခေါ်ဆိုအပ်တဲ့ပိဿုပံကံဉာဏ်ရဲ့စွမ်းအားကြောင့်ဖြစ်ပေါ်လာရသည်တော့မဟုတ်ဘူးအတိတ်ဘဝထိုးထိုးကမှားခဲ့တဲ့မှားရင်းချက်အကုသို့ကံဉာဏ်ရဲ့စွမ်းအားကြောင့်ဖြစ်ပေါ်လာရတဲ့အကျိုးတရားတော့ဖြစ်တယ်ဒီလိုအကြောင်းတရားတွေကြောင့်ဒီလိုအကျိုးတရားဖြစ်ရပါတယ်လို့ချင်းချင်းနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒီယုံကြည်ချက်စွမ်းအားကိုမရှိမှပฏิပါဒီလိုခေါ်တယ်အဲ့ဒီမိစီမပฏิပါခေါ်တဲ့လုံးလပယောဂစွမ်းအားအပေါ်နဲ့နှီးပြီးတော့စင်ရင်သုံးသက်တတ်ဖို့လိုတယ်။အဲ့ဒီလိုစင်ရင်သုံးသက်တဲ့ရောဝါရဲ့တန်တမာဘာဖြစ်လာလဲ။စိတ်ကိုယ်စိတ်နှစ်ပါးတို့ရဲ့အီးကြံခြင်းဆိုတာပေါ်လာတယ်။မနေ့ကပြောခဲ့သည့်အတိုင်းပေါ့နော်။ဒီလိုအရာများကဓမ္မတိတော်ကြောင့်မင်းဥစဉ်အတိညာဆုံးဓမ္မတိတူဖြစ်ပါလေ။မန္တယသမီးတယသူတို့ဘာတို့ရဲ့အလုံးလပြောခါကြောင့်အတိအကျတည်ရှိရတော့လည်းမျက်ရည်တစ်ခေါက်မကြပဲသူတို့ရဲ့ကံရဲ့စွမ်းအားကြောင့်ကံနဲ့သူတို့ဒီလိုဆင်းရဲဒုက္ခရရပါတယ်လို့ရှင်ခြင်းသုံးသပ်လိုက်တဲ့အခါသုတ္တန်ဓမ္မကိုယ်စိတ်နှစ်ပါးတို့ရဲ့အေးဒီန်ချင်းပတ္တိတရားတွေပေါ်လာတယ်ပူပါမှုလုံးလုံးမရှိဘူးဒီပုံစံမျိုးပြောတာနော်နောက်တစ်ခုကတော့တဘာရီရဲ့ချမ်းသာခြင်းဖြစ်ရခြင်းမှာပြစ္ဆုတ်ကံကံကိုလည်းအခြေခံတယ်ကံကိုယုံပြီးသူ့ဘုံမနည်းရဘူးဆိုတော့လေအဲ့ဒီကံကိုယုံပြီးတော့သုဘုံမင်းဖို့ပြောတာသုဘုံနင်းခြင်းဒီဟုသောပိဿုကံကံရဲ့စွမ်းအားကြောင့်ပိဿုကံမှာသုအစုခံရခြင်းဆိုတဲ့ဆင်းရဲဒုက္ခတော့ရရှိအတိတ်ကံပိဿုကံနှစ်ခုလုံးကိုလက်ခံမှပုံစံမှန်တွေးခေါ်လို့ရပါဒီတော့ဝိဇ္ဇနောဒီတခါတည်းအဆင်းရဲဒုက္ခဖြစ်ခြင်းဒီဘယောကဝိပ္ပတ္တိခေါ်တဲ့ပိဿုကံမှာကြိုးစားတဲ့ကြိုးစားကြိုက်တဲ့ကံပေါ့ဒါကိုဘယောကလို့ခေါ်ပါတယ်ပိဿုကံမှာပြုတ်တဲ့ပြုတ်တဲ့ပယောဂတွေချွတ်တဲ့ခြင်းဒီဟုသောအကြောင်းကြောင့်လဲတခါတည်းဆင်းရဲဒုက္ခရောက်တတ်တာရှိခဏခဏတော့ပြောဥပါတယ်နော်ဇာတိနဲ့မှထင်ရှားနေတဲ့ငါးသုံးကောင်အကြောင်းပဲသင်္ကန်းမြစ်တဲ့တဏှာမှာတင်္ဂါရတူကတိုက်ကုန်ပြင်းတဲ့ငခြင်းသုံးကောင်ဖမ်းမိတယ်ဆိုကြသူနော်ငခြင်းသုံးကောင်ရှိတဲ့အနေကငခြင်းတစ်ကောင်ကကံကိုယုံတယ်ငခြင်းတကောင်ကဉာဏ်ကိုယုံတယ်ငခြင်းတကောင်ကတော့ဝရိယစွမ်းအားလောအားကိုယုံကြည်တဲ့ငခြင်းအဲ့ဒီသုံးကောင်ရှိတဲ့အနေကဝရိယစွမ်းအားတသက်ကိုယုံကြည်နေတယ်လုံရင်ဖြစ်ရမယ်ဆိုတဲ့ဥဒိချက်ဖြစ်ဝရိယတသက်ကိုတော့တစ်ခွတ်တည်းယုံကြည်နေတဲ့ဒီငါကဘာလို့တည်းလဲ လေဝင်ထဲမှာတစ်ဆက်ဆက်နဲ့ထပ်ပြီးတော့ခုံတယ်ခုံလိုက်တဲ့အချိန်ခါကျတော့ဒဂါရေကစိတ်မရှိတော့တဲ့နဲ့ဆွဲပြီးချလိုက်တာဒီငချင်းပြေလျောနေဦးတဲ့ရောက်သွားနောင်ငချင်းတကောင်ကတော့သူကကံကိုပဲယုံနေကံရှိလို့ရှိရင်ငါလွတ်ပါပဲကံရှိလို့ရှိရင်ငါလွတ်ပါပဲဆိုပြီးတော့သူကငြင်းပြီးနေလိုက်တယ်ဘုရားကချွတ်တယ်သွားနော်ပိဿုပံမှာပြုတ်တယ်ပြုတ်တယ်တဲ့လုံးလာမယောကခေါ်တဲ့ပိဿုပံကံကချွတ်တယ်သွားပြီအဲဒီငါလည်းဟင်းအိုးတဲ့ရောက်တယ်နောင်ငချင်းတကောင်ကတော့ဉာဏ်သမားကြိုးစားတဲ့ကြိုးစားတဲ့အခါအခွင့်ကြုံလို့ငါကြိုးစားခဲ့ရင်တော့ဒီဆင်းရဲဒုက္ခမှာငါလွတ်လင်ရဲ့လို့သူကတော့ညှော်လင့်တောင်းတထားတဲ့ဉာဏ်သမားအဲဉာဏ်သမားငါကသူကလွတ်နိုင်တဲ့ဘယ်တင်ကမှာငါကြိုးစားရင်လွတ်နိုင်မလဲဆိုတဲ့ဉာဏ်ကိုဥတည်ပြီးတော့သူကအခွင့်အလန်းကိုစောင့်နေနေတယ်။တစ်ချိန်တကယ်တကကန့်ကပ်လိုက်တော့လေနံကိုနင်းလိုက်တာ။နင်းလိုက်တဲ့အချိန်ခါမှာလေနံကစောင့်အပ်သွား။အဲဒီအချိန်ခါမှာတကယ်တတိလစ်နေတော့လေနံကလည်းစောင့်ဇက်ခနဲ့ဆိုရေးတဲ့ခုံချလိုက်တာသူကတော့ညံသမားဘယ်အချိန်ကငါကြိုးစားလို့ရှိရင်ဘယ်လိုရမလဲဆိုတော့သူကညံရှိ။ဘိဇုံဗံကံလည်းရှိတယ်အတိတ်ကလွတ်ထိုက်တဲ့ကံလေးကလည်းရှိတယ်။ဘိဇုံဗံကံအတိတ်ကနှစ်ခုပေါင်းစပ်လိုက်တဲ့အတွက်ဒီဆင်းရဲဒုက္ခလေးကသူလွတ်သွားတယ်။ဟောကံတက်ကိုယုံနေတဲ့ငါကတော့ငြိမ်းပြီးနေတော့ဘာမှမလုပ်ဘူး။အဲဒီငါလည်းဟိုရဲရောဒါကြောင့်ပိဿုပံဘယောကဝိပတ္တိခေါ်တယ်ပိဿုပံမှာပြုတ်တယ်ပြုတ်တယ်ဘယောကတွေကမပြုတ်တဲ့အချိန်ခါမှာတော့ပြီးတအားကျိုးစမ်းနေလို့ရှိရင်လည်းဒုက္ခရောက်တတ်တယ်ပြုတ်တဲ့အချိန်ခါမှာမပြုတ်ခဲ့ရင်လည်းဒုက္ခရောက်တတ်တယ်ဒါကြောင့်ပိဿုပံကံရောက်တဲ့ဆင်းရဲဒုက္ခရှိအတိတ်ကံရောက်တဲ့ဆင်းရဲဒုက္ခတွေရှိတတ်တယ်အတိတ်ကံပိဿုပံကံနှစ်ဦးကြောင့်လည်းဒီဒုက္ခဆန္ဒဆင်းရဲဆိုတာကဖြစ်တတ်ပါတယ်အဲ့ဒီလိုကံကံရဲ့အကျိုးကိုလက်ခံတတ်ဖို့တော့လိုတယ်။အဲ့ဒီလိုစဉ်ရင်သုံးသပ်လို့လက်ခံတဲ့ယုံကြည်ချက်ရှိနေတဲ့သူတော်ကောင်းရဲ့တဏ္ဍာမှန်နဲ့ကိုယ်စိတ်တည်အကျမှုအခါခါတည်းဖြစ်တတ်ပါရဲ့။ငါဒီလိုစဉ်ရင်ဒုက္ခရောက်ခြင်းဒီဟိုကောင်းကကြောက်တုံးလို့ဟိုကောင်းကြောင့်ဖြစ်ရတဲ့ဒီကောင်းကြောင့်ဖြစ်ရတဲ့ဟိုကောင်းမှကြောင့်ဖြစ်ရတဲ့ဒီကောင်းမှကြောင့်ဖြစ်ရတယ်။ဒါဟာယောနိတို့မနတိကာရဟုတ်သလား?မဟုတ်ဘူးမဟုတ်ဘူး။အဲ့ဒီလိုသွားပြီးနှလုံးသွင်းပြီးဆိုလို့ရှိရင်တော့မိမိအတွက်အခုတို့တရားတွေဖြတ်ဆင်းပြီးတွေ့ရတာပဲဒီလိုဆင်းရဲဒုက္ခကိုဆင်းရဲဖြစ်အပြင်ဆင်းရဲဖြစ်အပြင်ဒီငါရဲ့ကံပဲအတိတ်ကငါပြုစုပြောင်းခဲ့တဲ့ကံကြီးကငါမမဆင်းကျေဘူးပိဿုဗံကံလည်းငါရဲ့ပြုတဲ့ပြုတဲ့ပြောကတည်းကချွတ်တဲ့သွားပြီပိဿုဗံကံကလည်းငါဆင်းကျေအောင်မထူတော့ဖြစ်ဘူးဒီအတိတ်ကံပိဿုဗံကံနှစ်ဦးပေါင်းဆက်လိုက်တဲ့အတွက်ငါမှဒီလိုကိုဆင်းရဲအပြင်ဆင်းရဲအပြင်ဖြစ်တာပဲလို့ဒီလိုကံကံရဲ့အကျိုးကိုတစ်ဖက်ကဆင်းခြင်းတတ်မယ်ဆိုရင်သူ့ကြောင့်ငါကြောင့်သူကကြောက်တုံးလို့ငါကကြောက်တုံးလို့ဆိုတဲ့ဒီအတွေ့ခေါ်လဲလန့်ထွက်သွားတယ်။ယောဂီတော်မနတိကာရဖြစ်နေတဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကိုယ်စိတ်တို့ရဲ့ဤခြင်းချင်းဆိုတဲ့ဓာတ်တော်ဘာဝတစ်ခုပေါ်လာတယ်နော်။ဒါကြောင့်အဲ့ဒီယောဂီတော်မနတိကာရတဲ့မှာဒီကံကံရဲ့အကျိုးကိုဆင်းခြင်းတတ်ခြင်းဆိုတဲ့ယောဂီတော်မနတိကာရတစ်ခုဖြစ်နေ။မစ္ဆတဗျောဂလို့ခေါ်ပါတယ်နော်။အဲ့ဒီမစ္ဆတဗျောဂရှိနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘာဖြစ်လဲ?အယံဟိဘာယတာရဒ္ဒသာယတံဘဒ္ဒတာကာယတာယကရဏဟွန်တိကရဏဟွန်တိဘဒ္ဒတိသောယအဝဟတိဒီမေဇ္ဇဒဘယောဂဟာသာရဒ္ဒကာယလို့ခေါ်ဆိုအပ်တဲ့ပူပန်နဲ့ကိုယ်စိတ်ရှိနေတယ်ပူလောင်နဲ့စိတ်ထမ်းရှိတယ်ဒီကကြီးတွေပူလောင်နဲ့စိတ်ထမ်းရှိတဲ့ပုဂ္ဂိုလ်တွေ့ဘူးလားဟင်ဒီပုဂ္ဂိုလ်ဒီပူလောင်နဲ့စိတ်ထမ်းရှိတယ်လို့ဘယ်လိုပြောနိုင်လဲသူရဲ့ကိုယ်အမှုညာနှုတ်အမှုညာကိုဘေးကအကျက်ခတ်ခြင်းဒီပုဂ္ဂိုလ်မှာစိတ်တည်ပူလောင်နေတယ်ဆိုတာအကျက်ခတ်လို့ရတယ်။မပြောတဲ့နားလေးပြောနေပြီ။မလုပ်တဲ့နားလေးလုပ်နေပြီ။မပြောတဲ့ကိုယ်အမှုညာတွေကိုပြုနေတယ်။မပြောတဲ့နှုတ်အမှုညာတွေကိုပြောနေပြီ။ဆိုရင်သူစိတ်ထဲမှာပူပန်မှုတွေရှိနေပြီ။ကိုယ်အမှုညာနှုတ်အမှုညာတွေမှာလည်းပူပန်မှုကရှိတယ်။ဒီကိုယ်အမှုညာနှုတ်အမှုညာပူပန်မှုတွေဘာကိုအခြေခံပြီးဖြစ်ပေါ်ရတာဖြစ်ပေါ်ရတယ်လို့တပံပြန်ဆက်စစ်လိုက်တော့စိတ်ကိုအခြေခံတယ်နော်စိတ်ကိုဘယ်လိုအခြေခံလဲလို့ပြီးတော့ဝိတကဝိသာရဝစီသင်္ခါရောဘုန်းကြီးတို့ဗုဒ္ဓအဘိဓမ္မာသိပြီးကြတယ်ဝိတနဲ့ဝိသာရဒီဝစီလို့ခေါ်ဆိုအပ်တဲ့နှုတ်တန်စကားတန်လေးဖြစ်ပေါ်လာအောင်ပြုပြင်ပေးနေတဲ့တရားတွေမပြောသေးတဲ့စကားပြောလိုက်ရှိဘာကိုအခြေခံပြီးဖြစ်ရလဲ Bilo jomeha, bilo somahal sode, wide, wide arafi. Bilo jome on segrega, bilo jome ayon bodo sego shetu tembile. Biobe on shetu tembile. Biome so vita kata kata di sakalong lego tondak singenire. Nga bilo mabyoya ye, machina ku bilo byoya man, china me so bilo. Di byojine, ayon byojine, sakalong adan bardo ayon bodo. သိကိုရှေ့ရှုတင်ပေးနေရောကျင်တဲ့စကလုံးအတန်အယုံဘက်သိကိုရှေ့ရှုတင်ပေးလိုက်တော့ဒီဥဒ္ဒဝိဇ္ဇာရတို့ကကြိုးကံပြီးလိုက်တဲ့အခါဝဇိဗံသကန်းတံဆိုတဲ့အတန်ဒီပေါ်လာတယ်ဝိဇ္ဇဝိဇ္ဇာမရှိဘဲဒီစကလုံးအတန်မပေါ်ဘူးခုဘုန်းကြီးပြောနေတယ်တန်ခိုင်အကျိုးဆင်းရဲပေါင်းလို့ရည်တော်မလေးကရဖြစ်ပေါင်းလို့ပြောနေတယ်ဒီလုံးပြီးဒီလုံးဘာပြီးရင်ဘာပြောမယ်ဆိုတဲ့ဆင်းရဲစ ံမပြောသေးတဲ့ခိုင်ခံဝစီခံတွေကိုပြုတ်နေပြီမပြောသေးတဲ့စကားတွေကိုပြောနေပြီဆိုရင်တော့ပြောနေတဲ့သူပုဂ္ဂိုလ်ရဲ့တဏ္ဍမှန်ဝိတ္တဝိသရာရှိနေပြီဆိုတာလက်ခံရအဲ့ဒီဝိတ္တဝိသရာရဲ့စွမ်းအားကြောင့်ဒီမပြောသေးတဲ့စကားတွေကပေါ်လာတာဖြစ်တော့မပြောခင်တဲ့ကဘယ်လိုပြောမယ်ဆိုတဲ့ကြံစည်စိတ်ကူးမှုတွေရှိပြီလားအဲ့ဒီကြံစည်စိတ်ကူးမှုတွေမှာဒေါသနဲ့ရှင်တွဲနေတဲ့ကြံစည်စိတ်ကူးမှုတွေလည်းရှိခြင်းရှိရာဂနဲ့ရှင်တွဲနေတဲ့ကြံစည်စိတ်ကူးမှုလည်းရှိခြင်းရှိမယ်။မာနနဲ့ရှင်တွဲနေတဲ့ကြံစည်စိတ်ကူးမှုလည်းရှိခြင်းရှိမယ်။ဒီလိုရောက်တော့ဂျုံနိုင်ရှိရဲ့ဒီလိုနောက်တော့ငှက်တိုင်းလှရဲ့ဆိုပြီးအိတမိစရိယတရားတွေနဲ့ရှင်တွဲနေတဲ့ကြံစည်စိတ်ကူးမှုလည်းရှိခြင်းရှိမယ်။အဲ့ဒီဉာဏ်ရှင်သိကုမှုစွန့်အင်ရောက်မပြောတဲ့နဲ့ဝစီကံခေါ်တဲ့အတန်ကြီးပေါ်လာတာဖြစ်အဲ့ဒီလိုပေါ်လာခြင်းဖြစ်ဟုသောအကြောင်းကြောင့်သူ့ရဲ့တန်တန်၌မပြောတဲ့နဲ့ပူလောင်တဲ့စကားတန်ကြီးထွက်လာရင်တော့ပူလောင်တဲ့စိတ်ဓာတ်တွေတော့ရှိနေပြီဆိုတာအကျက်ချက်လို့ရတယ်ကုလကံကံရဲ့အကျုပ်ကိုစင်ရင်တတ်တဲ့ယောဂီတော်ကောင်းကတော့မိမိရဲ့ကံကိုပဲတစ်ဖက်သာပုံချလိုက်ဒုရဘအပေါ်နဲ့အပြစ်ဖို့တဲ့စိတ်ဓာတ်ဘယ်တော့မှမရှိဘူးဒုရဘအပေါ်မှာအမြဲတမ်းအပြစ်မြင်ပြီးတော့မိမိရဲ့ကံကံရဲ့အကျိုးကိုဆင်းရဲနိုင်တဲ့စွမ်းအားတွေကညှော်နေလာပြီဆိုရင်တော့ညှော်နေနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာကိုယ်စိတ်တို့ရဲ့အကျဉ်းချင်းခေါ်တဲ့ဒီပဒ္ဒတိတမုစဉ်တရားဖြစ်ဖို့ရန်အခွင့်အရေးဆုံးဖြုံသွားပြီဒါကြောင့်ယတနာတခုပေါ်လာခြင်းမိမိရဲ့ကံကံရဲ့အကျိုးကိုအတိတ်ကံပြုစုကံကံအတိတ်ကငါပြုစုပြုံးထောင်ခဲ့တဲ့ကံကြီးရဲ့သွန်အင်းကြောင့်ဒီမှာငါမကောင်းတဲ့အကျိုးတွေလာရရှိရတယ်။ပြုစုဗံမှလည်းငါဒီပြည့်တဲ့ပြည့်တဲ့ပြောကလေးချုပ်တဲ့နေပြီ။ပြည့်တဲ့ပြည့်တဲ့ဒီလုံလပြောကလေးချုပ်တဲ့သွားတယ်။ပြည့်တဲ့ပြည့်တဲ့လုံလပြောကဆိုတာကပြည့်တဲ့ပြည့်တဲ့ကိုမပြုဘဲမပြည့်တဲ့မပြည့်တဲ့လုံလပြောကလေးပြုခဲ့ပြီးရင်လည်းဒါပြောကချုပ်တဲ့တယ်ခေါ်တယ်။ပြည့်တဲ့ပြည့်တဲ့မပြုမိတာလည်းပြောကချုပ်တယ်ဒါပဲ။မပြုတ်နဲ့မပြုတ်တဲ့ခြားရင်ပြုတ်ပြီးရင်လည်းပြောကချွတ်တယ်ဒါပဲပြောတယ်ပြောတဲ့ခြားကိုမပြောရင်လည်းပြောကချွတ်တယ်ဒါပဲမပြောတဲ့မပြောတဲ့ခြားရင်ကိုပြောခဲ့ရင်လည်းပြောကချွတ်တယ်နေပြီအဲ့ဒီပြောကကိုတော့ပြစ္ဆုတ်ပံကံလို့တနည်းခေါ်နိုင်ပါတယ်ဒီလိုအတိတ်ကံပြစ္ဆုတ်ပံကံလို့ခေါ်ဆိုအပ်တဲ့ပြောကဒီကိုအချင်းခံရငါမကောင်းလို့ဆိုဖြစ်ဒီဖြစ်နေတဲ့ချမ်းသာမှုဆင်းရဲမှုဒုက္ခဝေဒနာဒုက္ခဝေဒနာတွေဖြစ်ပေါ်နေရပါတယ်လို့ဒီလိုဆင်မြင်လိုက်ရင်တော့ဆင်မြင်တဲ့ပြောကောင်းရဲ့တဏ္ဍာမှာကိုယ်စိတ်တို့ရဲ့အေးချမ်းမှုဆိုတာခဏလေးပေါ်လာတယ်။အလွန်ပူလောင်နေတဲ့မိကိုယဉ်ဒီခမည်းများနဲ့လောင်းချလိုက်တယ်လို့ဖြစ်ချင်းအပူဓာတ်တွေငြိမ့်သွားတယ်။ကိုယ်စိတ်တို့ရဲ့အေးချမ်းမှုတွေပေါ်လာတယ်ပေါ်လာတဲ့အတွက်ကြောင့်အယံဒီမဟာယတာရဏ္ဍကာယတံဘုဗ္ဗနေတဲ့ကိုယ်စိတ်ရှိမှုကိုသူကပယ်လိုက်ပဒန္တကာယပဒန္တကာယတာယကရဏံဟွန်တိငိမ့်အဲ့တဲ့ကိုယ်စိတ်ရဲ့အကြောင်းတရားအဖြစ်နဲ့သူကယက်တိနေလိုက်တယ်ယက်တိပြီးတော့မဖြစ်နဲ့ပဒတိလောယံအဝဟတိကိုယ်ရဲ့အေးချမ်းမှုစိတ်ရဲ့အေးချမ်းမှုနှစ်ခုလုံးကိုဒီပဒတိသံဃုရှင်တရားကရွတ်ဆောင်ပေးမယ်ဒီတော့ယောဂီတွေကိုယ်ရင်းစိတ်ဒီအေးချမ်းခြင်းနဲ့ပုဂ္ဂိုလ်ရှိသလားမရှိဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲရှိကြကိုယ်ရောစင်ကအေးချမ်းခြင်းလားမအေးချမ်းဘူးလားမအေးချမ်းခြင်းဘူးလားလို့မင်းရင်ဘယ်လိုဖြစ်မလဲအေးချမ်းခြင်းအေးချမ်းခြင်းလေဆိုလို့ချင်းရင်ချမ်းသာဆင်းရဲတခုခုဖြစ်ခဲ့ရင်ဘာကိုဆင်ញံပေးရမလဲကံကံရဲ့အကျိုးကိုဆင်ញံပေးပါသူရောကိုအပြစ်မြင်တဲ့ဝါဒကိုမတင်သုံးပါနဲ့ ဒင်းကြောင့်ဒင်းကြောင့်ဒင်းတော့ဒင်းတော့ဒီလိုလုပ်လို့ဒင်းတော့ဒီလိုလုပ်လို့ဒင်းတော့ဒီလိုလုပ်လို့ဆိုရင်တော့ဘူပန်မှုတွေတန်သင်ခဲ့ပြီပေါ်လာလိမ့်အင်းကျန်မှုပေါ်ပါမလားမပေါ်နိုင်ဘူးမိမိကအင်းကျန်မှုအလို့ရှိရင်အင်းကျန်စေတတ်တဲ့ခရရဲ့အဆုံးမှအတိုင်းအင်းကျန်စေတတ်တဲ့နိဗ္ဗာန်ကိုလိုက်နာပြီးကျင့်သုံးဖို့လိုတယ်နော်ဒါကြောင့်ဟိုးတောင်မြတ်မဟာကန္တရုံဇောဘုရားကတော့သူ့ရဲ့ကြောင်းတိုက်ပါစိတ်ကောင်းရှိဖို့ပထမဆိုပြီးတော့ဒါလေးသူကအများအားဖြင့်ဆုံးပါ။နေရာတကမှာစိတ်ကောင်းရှိပြီဆိုရင်ပေါ့စိတ်ကောင်းဆိုတာကဘာပြောတာလဲ။ရာဂဒေါသမောဟမာမနဣဒ္ဓမေစရိယအစရှိတဲ့အကုသို့အငြိမ်ကြီးတွေကျင်းစင်နေတဲ့စိတ်ထားကိုကောင်းတဲ့စိတ်လို့ခေါ်ပါတယ်။ဒီကောင်းတဲ့စိတ်ထားရှိဖို့ဒီနံပါတ်1အကြီးဆုံးပဲ။စိတ်ကောင်းရှိနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမယောနိတော်မနတိကာရတိဖြစ်ဖို့အခွင့်အလမ်းအများကြီးတကားပွင့်နေတယ်။ယောနိတော်မနတိကာရခေါ်တဲ့ဤမှန်လမ်းမှာနှလုံးသွင်းတတ်တဲ့သူတော်ကောင်းရဲ့တန်တမာကိုယ်ဆင်းရဲဖို့ရှိခြင်းရှိပါစေဆင်းရဲဖို့ဘယ်လိုမှမဖြစ်နိုင်ဘူးကိုယ်ဆင်းရဲဖို့ကတော့အတိတ်ကအကြောင်းကိုအများဆုံးအခြေခံတယ်ဆင်းရဲဖို့ကတော့ယောနိတော်မနတိကာရကအများဆုံးဖြစ်နေပါစေဆင်းရဲဖို့ဆိုတာမရှိနိုင်တော့ရှားလိုက်နော်ဒါကြောင့်မိမိတို့မှစိတ်ကောင်းရှိရအတွက်ရာဂဒေါသမောဟမာမနအစရှိတဲ့ဒီကိလေသာအငြိအကျင့်တွေကိုဝေ့သွားအောင်တိုက်ထုတ်ပြရမယ်။ဘယ်လက်နဲ့တိုက်ထုတ်မလဲ။မင်းရင်တော့အခုဒါကိလေသာတိုက်ထုတ်တဲ့လက်နဲ့ကောင်းတဲ့ကိုဘုရားရှင်ကခုနှစ်မျိုးခွဲကြပြီးဟောနေတာပါနော်။တတိတံမောဇဉ်ဆိုတဲ့လက်နဲ့ကိုအသုံးချရမယ်။တတိကဘာလဲ။ကာယဝေဒနာစိတ်ဓမ္မအမိရတဲ့ရုပ်ဒိဋ္ဌိနဲ့ကိုအဖမန်းထက်တဲ့ရှုပ္ပသုံးတတ်နေတယ်။ရှုပ္ပသုံးတတ်နိုင်တဲ့ကံအားကိုပြင်းနေတဲ့သမာဓိတွေထူထောင်နေတာကိုလည်းကံဥပါဒနာတိဖန်လို့ခင်ဗျာပြင်းပြင်းဟောထားတယ်နော်ပြီးတော့သမာဓိဘာဝနာလုပ်ငန်းပိုင်းမှာသမာဓိကိုထူထောင်နေတယ်ဝိပါဒနာပိုင်းမှာကာယဝိရဏစိတ်ဓမ္မတွေကိုအဖမ်းမှန်သုံးသပ်နေတယ်ဓမ္မဝိဇ္ဇာဆိုတာကဒီတတိတံဖို့ခြင်းဖြင့်သုံးသပ်ထားတယ်ဒီကာယဝိရဏစိတ်ဓမ္မတွေရဲ့အနိစ္စအဖြစ်ဒုက္ခအဖြစ်အနတ္တအဖြစ်ဒီကိုကွန်းကွန်းကွန်းကွန်းရှင်းရှင်းလင်းလင်းညာနဲ့မြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးသပ်ခြင်းဖြင့်စူးလမ်းရှင်းရှင်းဆုံးဖြတ်နေတဲ့ဆွမ်းအားအဲ့ဒီတတိတံဘုဇ္ဇဓမ္မဝိဇ္ဇာတံဘုဇ္ဇဆိုတဲ့ဒီတံဘုဇ္ဇတရားနှစ်ပါးပြည့်စုံလာရဲ့အဲ့ဒါဝိရိယရဲ့ထက်ဆင့်ဖြစ်ပင်ထားတဲ့စိတ်ဓာတ်ကိုဖြစ်တင်ပေးတဲ့သွားတစ်ခုလိုလာတယ်။ဝိရိယဖြင့်ဒီတတိတံဘုဇ္ဇအရာကာယဝိရဏစိတ်ဓာတ်ဓမ္မဒီကိုသုံးသပ်နှိမ့်တဲ့သွားအားရှိအောင်ဓမ္မဝိဇ္ဇာတံဘုဇ္ဇဆိုတဲ့လက်နဲ့ကောင်းဖြင့်ကာယဝိရဏစိတ်ဓာတ်ဓမ္မတို့ရဲ့အနိစ္စအချက်ဒုက္ခအချက်အနတ္တအချက်ဒီကိုကိုယ်ကကိုယ်ကိုရှင်းရှင်းလင်းလင်းသိအောင်ကျိုးစားအပ်ထုတ်နိုင်တဲ့သွန်အားလေးထပ်ဆင်ပေးလိုက်တဲ့အခါတတိတံဘုဇ္ဇနဲ့ဓမ္မဝိဇ္ဇာတံဘုဇ္ဇနဲ့အကောင့်လာတယ်။ပီတိဒီလိုလုပ်ငန်းတွေပြုလုပ်တဲ့အချိန်ကမှနှစ်သက်ဝမ်းမြောက်ခြင်းဆိုတဲ့ပီတိချက်ပါနေရမယ်။ဒီပီတိကလည်းစိတ်ကိုရှင်လန်းတက်ကြခြင်းလေးပဲ။ဒီလုပ်ငန်းတွေကိုဆက်လက်လုပ်ဖြစ်အောင်ဆောင်ရွက်ပေးလိုက်မယ်နော်။ဗတ္တတိအဲ့ဒီလိုပီတိတံဘုဇ္ဇတွေကအကောင့်လာတဲ့အချိန်ကမှဒီပီတိနဲ့ရှင်တွဲပြီးတော့ဒီသမထဝိပဿနာဘာဝနာလုပ်ငန်းတွေနဲ့ချမ်းသာမှုဒုက္ခအရရှိလာမယ်။ကျမ်းသာတဲ့ဒုက္ခရရှိလာပြီဆိုရင်တော့ကိုယ်စိတ်တည်အေးချမ်းလာမယ်ဒီပဒ္ဒိသံဃောရှင်တရားဖြစ်လာအဲ့ဒီပဒ္ဒိအစရှိတဲ့ဒီဘုရင်တရားတွေကိုအချင်းဖန်များစွာဖြေဝဲဆီတတ်ပြီးရင်ဒီဘုရင်တွေဖြစ်အောင်သာကျိုးစားအထောက်ပြုပါစိတ်ထန်ကောင်းရည်ပြီးလွယ်လွယ်လေးနဲ့ဖြစ်လာနော်ဒါကြောင့်မိမိတို့စိတ်ထန်ကောင်းမှုရင်အတွက်ဒီဘုရင်တရားတွေဖြစ်အောင်ကျိုးစားဖို့လိုတယ်အဲ့ဒီကျိုးစားဖို့လိုတဲ့အပိုင်းမှာဒီကိုယ်စိတ်တို့ရဲ့အေးချမ်းခြင်းပဒ္ဒိသံဃောရှင်ဖြေမှာကိုမိစ္ဆာတဗျောကခေါ်တဲ့ကံကံရဲ့အကျိုးကိုဆင်ញင်သုံးသပ်တတ်တဲ့ဆင်ញင်သုံးသပ်တတ်တဲ့ဗျောကလေးရှိဖို့လိုနေတယ်နော်အဲဒီလိုဆင်ញင်သုံးသပ်လိုက်မယ်ဆိုလို့ရှိရင်သူပုဂ္ဂိုလ်ရဲ့တဏ္ဍာမှာအေးချမ်းတဲ့ပတ္တတိ၊ကာယပတ္တတိလို့ခေါ်ဆိုအပ်တဲ့စိတ်ဓာတ်တွေတို့ရဲ့အေးချမ်းမှုတို့စိတ်ဓာတ်ပတ္တတိလို့ခေါ်ဆိုအပ်တဲ့စိတ်ရဲ့အေးချမ်းမှုဒီနည်းအားဖြင့်ကိုယ်စိတ်တို့ရဲ့ဤကြံမှုကြီးပေါ်လာနိုင်မယ်ဒါကြောင့်ပတ္တိဒွါယအဝဟတိကာယပတ္တိစိတ်ပတ္တိခေါ်ဆိုအပ်တဲ့စိတ်တိတို့ရဲ့ဤကြံနေတဲ့အေးဓာတ်တိဒီနှစ်ခုကိုဒီမိစ္ဆာတဗျောကခေါ်ဆိုအပ်တဲ့ကံကံရဲ့အကျိုးကိုဆင်ញင်သုံးသပ်မှုကလက်ဆောင်ပေးပါလိမ့်မယ်ပြီးတော့မိမိတို့ဘက်ကဆင်ញင်ဖို့ကမိမိတို့တာဝန်တရားကံကံရဲ့အကျိုးကိုဆင်ញင်တတ်ဖို့ကမိမိတို့တာဝန်တရားစိတ်တွေတို့ရဲ့အင်းပြမှုကိုဒီသင်္ခေနေတဲ့လုံးလဗျောကကရွတ်ဆောင်ပေးမှဖြစ်တယ်နော်ကိုယ်တော်ဝင်လေးကိုယ်ထမ်းဆောင်ဖို့လိုတယ်အကြောင်းတရားကိုပြုစုပြောထောင်လိုက်ရင်အကျိုးတရားဒီပေါ်လာပါလိမ့်မယ် ဒီလိုအကြောင်းကြားရတဲ့အခါကျတော့နောက်ကဗဒ္ဒိတံဘုရင်ဖြစ်ပေါ်လာပြီးအဲ့အတွက်အကြောင်းကိုဆက်ဖွင့်တဲ့အပိုင်းပါတဲ့ မာရဒကာယကိုယ်ပိုင်နဲ့ကိုယ်စိတ်ရှိတဲ့ပုဂ္ဂိုလ်နဲ့မပေါင်းပါနဲ့ပဒ္ဒဒကာယအေးချမ်းတဲ့ကိုယ်စိတ်ရှိတဲ့ဒုရောင်းနေတဲ့ပေါင်းဖို့ရှင်တွေ့ပြီးဝဲရှိကပါလို့ဒီလိုပြောထားနော်ဒါကြောင့်နောက်ဆက်ပဒ္ဒတိတံဘုရင်ဖြစ်ပေါ်ရင်အတွက်အကြောင်းတစ်ခုကိုအကြောင်းကိုသင်္ကြန်ဆရာတော်ကထပ်ဖွင့်နေ ယောလိတုဒန္တတိဟိပရဟံဝိဟေထယမနောဝဝိစရတိယောအကျဉ်တုလိကလိတုဒန္တတိဟိဒုက္ခေသတိဒုက္ခေပရံတရောဘောဝိဟေထယမနောဝခြင်းပန်ဟိစေလျက်အတံလျောဝိစရတိလက်လက်ပြဆွေအနိတ္တပေဤသဗ္ဗေသုရကနော်အရင်အမြတ်တော့ပဲနည်းနည်းအရေးကြီးတာတော့မှတ်တမ်းသိနေနေ ဒီသဘေရဲ့ဆိုလိုရင်းတွေကိုတော့ယောဂီသူတော်ကောင်းတော့မဟုတ်သူတော်ကောင်းဖြစ်ခြင်းနဲ့သူတော်ကောင်းကြီးကဘာကိုဆိုလိုရင်းဆိုတာကိုတော့ဆက်လက်ပြီးတော့ရှင်ရှင်တွဲခေါ်ယူဆပြီးယူရတယ်။အဲဒီလိုတွဲခေါ်ယူဆတဲ့အပိုင်းမှာနည်းနည်းကျန်ငါးချောင်းကြီးကြီးသားယောအပြင်းသူဒီကလက်ထုတ်ထန္တာဒီဒုက္ခသတိဒုက္ခင်သတိလို့သာပြောတာ။ဒုနဲ့ကဲနဲ့နှစ်ခုတည်းလို့သူပြောနေတာမဟုတ်ဘူး။ လင်းတို့ကန္နာတိဟိဒုက္ခသတိတို့ဖြင့်ပရံသူတော်ဘာကိုဝိဟေထယမနောဝခြင်းပန်သိစေလျက်တန်လျောဝိစရတိလက်လက်ပြဆွေနေတတ်ပေ၏။တချို့ကသူတော်ဘာမျက်ရည်ကြမှာကိုသမင်းစလို့ဝါသမင်းမင်း။သူတော်ဘာမျက်ရည်မကြသေးရင်သမင်းစလို့သိဝင်ဖို့မပေါ်ဘူး။သူတော်ဘာကိုနည်းနည်းမျက်ရည်ကြီးနဲ့ကြလိုက်ရအောင်ပြုလိုက်ရမှာပြောလိုက်ရမှာကျင်းနေကြတယ်။ဟော အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုခုပြောနေတာသူတော်ဘာကိုဒုက္ခသတိတို့ဖြင့်ညှဉ်းပန်းနှိမ့်ဆက်လျက်တန်လျှက်လျက်ပြန်စားနေတဲ့ပုဂ္ဂိုလ်ဒုနဲ့ရိုက်မယ်ဂဲနဲ့ပေါက်မယ်ဓာတ်နဲ့ခုံမယ်ဒါကဗန္ဓိပါဒအဋ္ဌိနဒနာကြတော့သူပစ္စည်းမတရားယူမယ်ကာမိတ်မိစ္ဆာဆရာကြတော့သူသားမြတ်တွေဖြည့်စီမယ်ဒီလိုတော့ကာယကံဒီလွန်ကျွတ်ပြီးတော့သူကလက်လက်ပြန်စားနေတဲ့ပုဂ္ဂိုလ ုကလက်လက်ပြန်စမ်းနေတဲ့ပုဂ္ဂိုလ်ကျန်တဲ့လက်စကားကြည့်လိုက်ပေါ့နော်နားတွေကိုကြားလိုက်ရလို့ရှိရင်လွှတ်ပြီးနဲ့ဆွဲထားလိုက်တယ်လို့အလွန်ကျန်တဲ့စကားတွေပြောဆိုရမှသူကရှင်းတယ်ဒီစကားဟောဖို့ဟောစကားဒီဖို့အဲ့ဒီတော့အဖို့အယူသူများအကြောင်းကောင်းကောင်းကြီးထင်ပြောရမှသူကရှင်းတယ်လူချင်းဆောင်တာနဲ့ကြုံပြီးဆိုရတဲ့သူကဘာပြောလဲလူများအကြောင်းအရင်းစပြောတယ်ပြောပြီးတဲ့အခါကျတော့သူကဘာလုပ်သေးလဲကိုယ်လူမို့လို့ဒါသိထားသေးခြင်းလို့ကြိုးပြီးတော့သတိပေးတာပါသူများအကြောင်းကြွတော့ကမပြောတတ်ပါဘူးပြောလည်းမပြောချင်ပါဘူးဒီအကြောင်းတလောက်ပဲထားကြတော့ဆိုပြီးသူကထွက်သွားတာပြောလို့ကဝါဘူးဟုတ်တယ်မလားပြောလို့ဝါကမှမပြောချင်ပါဘူးဆိုပြီးသူကပြန်သွားတဲ့ပုံကိုမျိုးအဲဒီလိုသူများအကြောင်းတွေကိုတစ်ဖက်တပြောလိုက်တော့ဟိုကကြားလိုက်တော့ဖြစ်တယ်မျက်ရည်တွေပေါက်ပေါက်ပေါက်ပေါက်ကျလာတယ်ဟုတ်တယ်မလားအဲဒီလိုမျက်ရည်ပေါက်ပေါက်ကျပြီဆိုရင်သူကဖြစ်တယ်ရှင်းတတ်တယ်ရှင်းတတ်တယ်အဲဒီလိုပုံကိုမျိုးကိုဘာပြောတာလဲဗရံသူရဘဂုံဝိသေထယမနောဝဉ္စပန်နှိမ့်စေလျက်ဒါလျဝိသရတိလက်လက်ကျဆ၍နေတတ်ပေ၏အဲဒီလိုစိတ်ထားမျိုးရှိတဲ့ပုဂ္ဂိုလ်ကိုဘာလို့ရမလဲယောဝရူပံဤကဲ့သို့သဘောရှိသောပတ္တတကာယံယောဝရူပံဤသို့သဘောရှိသောတာရတကာယံဘူပံနဲ့ကိုယ်စိတ်ရှိနေတဲ့ပုဂ္ဂိုလ်မျိုးကိုတာရတကာယံပုဂ္ဂလဘူပံနဲ့ကိုယ်စိတ်ရှိနေတဲ့ပုဂ္ဂိုလ်မျိုးကိုပရိဥ္ဇံတဏ္ဍပိကြောင့်ကျင့်၍နေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍ၌လည်းပဲပတ္တိတမ္မုဇဉ်ကပတ္တိတမ္မုဇဉ်တရားသည်ဥပ္ပေဇ္ဇတိဖြစ်ပေါ်၍လာတတ်ပေ၏သူတော်ဘာမျက်ရည်ကြအောင်ပြုမူတတ်တဲ့ပုဂ္ဂိုလ်သူတော်ဘာမျက်ရည်ကြအောင်ပြောဆိုတတ်တဲ့ပုဂ္ဂိုလ်သူတော်ဘာကိုညှဉ်းပန်းနှိမ့်ဆက်လျက်လက်လက်ကျဉ်းဆန်းနေတဲ့ပုဂ္ဂိုလ်အဲ့ဒီတော့ပုဂ္ဂိုလ်တွေသူတို့ရဲ့ကိုယ်စိတ်ကိုလှန့်ကြည့်လိုက်တော့ဘူပန်နေတဲ့စိတ်ဓာတ်ကြီးရှိတယ်။ဘူပန်နဲ့ကိုယ်အမူအရာရှိတယ်။ဘူပန်နေတဲ့နှုတ်အမူအရာရှိနေပြီ။ဒီလိုဘူပန်နေတဲ့စိတ်ဓာတ်ရှိနေတဲ့ပုဂ္ဂိုလ်ဘူပန်နဲ့ကိုယ်အမူအရာရှိတဲ့ပုဂ္ဂိုလ်ဘူပန်နဲ့နှုတ်အမူအရာရှိနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်နဲ့တွဲပြီးပေါင်းကြည့်ပါ။ဘာဖြစ်မလဲ သူတော်ကောင်းဓာတ်ကမရင်ကျက်သေးဘူးဆိုရင်ပေါ့တဏှာနာနီးတော့တဏှာဖြစ်သွားတတ်တယ်မုံဆုံးနာနီးရင်မုံဆုံးဖြစ်တတ်တယ်ဒါကဓမ္မတာပဲနော်ဒီဓမ္မတာလေးကိုဥစဉ်ခဏခဏတော့ဒီမှာတော့ပြောခဲ့ဖို့ပါတယ်ခုတော့မနာရသေးတဲ့ပုဂ္ဂိုလ်တွေအတွက်ဝက်ွက်ပြီးတော့နည်းနည်းလေးအားဆက်ပြီးပြောလိုက်ဦးမယ်နော်လွန်ခဲ့တဲ့၄သိန်းချင်းနဲ့ကမ္ဘာတစ်သိန်းကဖြစ်ရကလေးတစ်ခု၄သိန်းချင်းနဲ့ကမ္ဘာတစ်သိန်းချီပြီးတော့စကားပြောတယ်ဆိုတော့ဒီစကားလုံးကတော့သိကြီးကျယ်သွားတယ်နော်ကြီးကျယ်ပေမဲ့လို့ဒီဖြစ်ရကလေးကဒီအပိုင်းလေးနဲ့တက်ဆိုင်နေတယ်နော်ဘုရားနေတဲ့သူတို့ဘက်ကိုရှင်းပါနှိမ့်ဆက်တတ်တဲ့ခန္ဓာဝစီကံရှိနေတဲ့ပုဂ္ဂိုလ်တွေနဲ့တော့ဒီဝစီကလည်းချင်းချောက်ပဒတိဓမ္မုစဉ်မဖြစ်ဖဲဆင်းရဲဒုက္ခရတော့တဲ့ထုံးလေးတစ်ခုပဲနေနေချင်းနဲ့ကမ္ဘာတည်းအလုံးကြာဖို့ကြတယ်ဘာလို့ကြလဲဒီပင်္ဂရာဖျက်လောကမှာပွင့်နေတို့ဒီပင်္ဂရာဖျက်ပွင့်သွင်းနေမူတဲ့ပွင့်သွင်းတော့မူတဲ့အချိန်မှာပေါ့နော်ဝိဇ္ဇဉ်တော်ဂေါရမမြတ်စွာဘုရားအလောင်းတော်ကလည်းသူ့မိသားစီရင်သည့်ဘုရားနဲ့ဇာတိတွေခံနေတယ်။ဘုရားတိတ်ခံတဲ့ဘွဲမှာဘွဲကြီးပရိသတ်တွေထဲမှာမေဃဆိုတဲ့လူနေလေးတဦးပါပါတယ်။ဒီမေဃဆိုတဲ့လူနေလေးတဦးကသူကဘွဲကြီးပရိသတ်ထဲကနေပြီးတော့ထူးထူးချွန်ချွန်နဲ့သူကတောက်ချက်ချတယ်။ဘာဖြစ်လို့သူကဒီတောက်ချက်ချတယ်လဲဆိုတော့သူ့မိသားစီရင်သည့်ကိုသူကသိကြည်ညိုသွားတယ်။သူမိသားစီရင်တဲ့ကိုကြီးညိုတာကဘာကြောင့်လဲလို့လှမ်းမြော်ပြီးကြည့်လိုက်တော့အကြောင်းတွေသူ့မှာလည်းကြည့်နေပါတယ်ကြီးညိုတတ်တဲ့ဂုဏ်ရင်္ဂါတွေကပြည့်စုံနေတယ်ခရေစစ်စေမကကျေဝှချမ်းသာတဲ့စီစဉ်ဥစ္စာတွေကိုဆွတ်လို့ပြီးကြောထန်သွားတဲ့ယသိဆိုတာသူကကြည့်နေဒီနေ့ခရေစစ်စေကျေဝှချမ်းသာတဲ့ပုဂ္ဂိုလ်ဒီပရိသတ်ထဲပါခြင်းမပါမှာပါနော်ဒီနေ့တဲ့အိမ်တော်မှာစိတ်မချလို့ခဏတော့ပြန်အောင်မှဆိုတဲ့ပုဂ္ဂိုလ်တွေကတော်တော်ခမ်းများများဖြစ်နေနော်အဲ့တော့ဒီကရင်ရှင်းစေမကကျွယ်ဝချမ်းသာနေတဲ့ဒီစည်းစိမ်တွေကိုသူတို့လုံးမှငက်ွက်ဖို့မရှိပဲတကားတွေအကုန်ဖွင့်ပြီးတော့စိတ်ထိတ်ကရင်ရှင်းစေပါခုခေတ်ကရင်ရှင်းစေမဟုတ်ဘူးတကားတွေအကုန်ဖွင့်ပြီးအလိုရှိတဲ့လူယူစေတည်းဆိုပြီးတော့စွန့်လွတ်ထွက်ခွာသွားတဲ့သူတော်ကောင်းပြောနေရောက်တော့လည်းပါတိပါချက်မဟုတ်ပါဘူးအဘိညာဉ်လောကီအဘိညာဉ်၅ပါးကိုရရှိအောင်ကြိုးစားအားထုတ်ပြီးယေရှုမိုးပြန်နေတဲ့ယသိသူတော်ကောင်းတဦးဖြစ်တယ်ဒီပင်ဂရမြတ်စွာဘုရားလောကမှာပွင့်သွန်းတော်မူလာပြီဖြစ်လို့ဘုရားမူရှိတဲ့သံဃာတော်တသိန်းတို့ကြွချင်တဲ့လမ်းကိုပြင်ဆင်နေတာကိုကောင်းမြင်ခြင်းကလှမ်းကြည့်လို့မြင်လို့ဆင်းသက်လာတယ်ဆင်းသက်ပြီးတော့မှသူ့ရဲ့ချွေးနဲ့စားလှုပ်အပ်ဖြင့်လွန်နေတဲ့နေရာတစ်ခုမှာဝင်ပြီးဖြစ်ဆက်ပြီးတော့လှုပ်အပ်အလှူလှူနေတဲ့သူတော်ကောင်းတစ်ဦးဖြစ်တယ်အချိန်မမီလိုက်တော့မှမိမိကိုယ်အားရမှောက်ပြီးတရားခင်းပေးတဲ့သူတော်ကောင်းပါနော်အဲ့ဒီသူတော်ကောင်းကဒီကောင်းမှုကုသိုလ်တွေကိုသူကစီးပုတ်ထားတော့ဒီဘုရားရဲ့ဆရာကိုတဖန်ပြန်ကြည့်နိုင်ရင်လည်းပေါ့လေနော်ယတောရယထေရီအဘရပြန်ပြီးကြည့်နိုင်မယ်ဆိုရင်ပရိနိဗ္ဗာန်သံမဲ့နေ့ပေါ့ယတောရယထေရီကနေပြီးတော့မြတ်စွာဘုရားကိုကြောရင်းလာပြီးဆက်ရောက်ထားတယ်ယတောရယထေရီကဒီနေ့သူ့ရဲ့အာယုဇင်္ခါရတရားတွေကိုဆက်မြှောက်ပြီးကြည့်လိုက်တယ်ဒီနေ့ငါရဲ့အာယုဇင်္ခါရခေါ်တဲ့အသက်တန်းတော့အကုန်ဆုံးပြီဒီနေ့ငါပရိနိဗ္ဗာန်ဆံရတော့မယ်သိတယ်သိတဲ့အခါကျတော့မြတ်စွာဘုရားကိုသွားပြီးကြောက်တယ်။ကြောက်တဲ့အချိန်ခါမှာသူ့ရဲ့လျှောက်တန်းချက်ကလေးတွေမှာပါတယ်။ဘာပါလဲဆိုတော့မြတ်စွာဘုရားမြတ်စွာဘုရားဤလျှောက်သားတော်အလို့ခံတပည့်တော်သည်ခရီးနှစ်သိန်းမကတော်ဘုရားရှင်တို့ရဲ့ခံနဲ့စူထူးပန်းထားတော်မူခဲ့ရဘူးလေ။ဒီစကားလေးပါတယ်။ရှင်းရှင်းတုန်းကပွင့်တော်မူခဲ့တဲ့အိန္ဒာဒေဝမြတ်စွာဘုရားအစရှိတဲ့ဘုရားရှင်တို့ထံမှာတပည့်တော်ဆူတောင်းပန်းထားခဲ့ဘူးခါတယ်ဆိုပြီးဒီစကားလေးတွေဆက်အောင်ထားအဲ့ဒီလျှောက်ကြမ်းတဲ့စကားကိုပြန်ကြောင်းပြီးဆန်းစစ်ကြည့်လိုက်တော့လေးပင်ချင်းနဲ့ကမ္ဘာတစ်သိန်းအတွက်မှာပွင့်ဆောင်းတော်မူခဲ့တဲ့ဘုရားအရေးအတွက်ဒီဘုဒ္ဓဝေမှာတက်ရိုက်လာတဲ့24စုပေါ့ဒီမင်္ဂလာဘုရားရှင်ကနေပြီးတော့ကတ္တဗအမြတ်ဆုံးဘုရားအထည်အရေးအတွက်ကြည့်ရင်24စုပဲရှိတယ်ဒီမင်္ဂလာမြတ်စွာဘုရားမပွင့်ခင်ဘုရားကမှကြိုတင်ပြီးပွင့်သွားတဲ့တဏှင်္ဂရာမြတ်စွာဘုရားတဏှင်္ဂရာမြတ်စွာဘုရားမေတ္တင်္ဂရာမြတ်စွာဘုရားဆိုတဲ့ဘုရားသုံးစုထည့်ပေါင်းလိုက်တော့28စုဘောရမမြတ်စွာဘုရားကထည့်လိုက်တော့နှစ်ကျိတ်နဲ့8စုဖြစ်သွားတယ်နော်ဘုရားအလောင်းတော်နဲ့ဆုံးပြီးမိတဲ့ဘုရားအစုဘုံကိုပြန်ပြောပြီးရေတွက်ကြည့်လိုက်တော့24စုပဲရှိပါတယ်ဆို24စုတော့ဘုရားရှင်တို့နဲ့ကြုံတွေ့တဲ့အခါမှာဥစ္စေတော်ဘုရားအလောင်းတော်သည်ယဟန်ဘုရားကိုကိုးရှင်နဲ့ရရှိခဲ့ဘူးတယ်ဒါကြောင့်ဒီယဟန်ဘုရားဒီ လေးပင်ရှင်နဲ့ကမ္ဘာတသိန်းအတွင်းမှာဘောကပဲရခဲ့ဘူးတယ်ဆိုရင်ဒီလိုဘောအမျိုးကိုရခဲ့တယ်လို့မပြောနိုင်ဘူးလားပြောနိုင်ပါတယ်ကိုပိဿုဗာမန်ကတော့ချက်ချင်းငန်းဝှစ်ရှင်နဲ့ဆိုရင်ချက်ချင်းလွယ်လွယ်ကူကူလေးဝှလို့ရနေတော့သူတို့ကဒုံလဘလို့သိမထင်ဘူးနော်ဗဇက်ကကဒုံလဘလို့ပြောတာကျွမ်းကျွတ်ချက်ချင်းထွက်တော်မဖြစ်ပြန်ဟာဘာဖြစ်ပြန်လဲမေးတယ်အမလေးပြောကြည့်ပြောကြည့်ဘာကိစ္စရှိလို့ညာကိစ္စရှိလို့သူတို့မအကြောင်းပြချက်တွေကိုဝူပြီးထားနေတာပဲနော်မြင်းမြင်းရထားတဲ့ဘဝကိုတန်ဖို့သိမထတတ်ဘူးကဲဒီမှာပြောနေတာကဘာလဲရတော်ရဆုတောင်းကြတဲ့ဘုရားအစုပေါင်းကဒရေနှစ်သိန်းပြောနေပြီလေးသိန်းချင်းနဲ့ကဘာတသိန်းအတွင်းမှာပွင့်ထုံတော်မူတဲ့ဘုရားအစုပေါင်းက24စုပဲရှိတယ်အလုံးပေါင်းမှာနှစ်ကြိတ်ရှိစုပဲရှိသူဆုတောင်းကြတဲ့ဘုရားအစုပေါင်းကဒရေနှစ်သိန်းဆိုတော့လေးသိန်းချင်းကဘာတသိန်းရဲ့ဟိုဘက်ကိုကြော်မနေဘူးလားကြော်နေတယ်ဒါကိုပြောချင်တာနော်တစ်ချက်လေကြီးတော်ဘုရားကတော့ဒီဘက်မှာဘုရားအလုံးတော်နဲ့ဆွန်စည်းမိခဲ့တဲ့ဘုရားအစုပေါင်းကလည်း24စုဖြစ်ပါတယ်တဲ့ဘုရားအလုံးတော်နဲ့မဆွန်စည်းမိလို့ကျွင်းကြံနေတဲ့ဘုရားအစုပေါင်းကိုအချို့ဇာတ်တက်ပြီးအစရှိတဲ့ကျမ်းစာများမှာဖော်ပြထားတာကတော့ဘုရားအစုပေါင်း5000ကျော်တယ်လို့ဒီလိုသတ်မှတ်ချက်ဒီဒီချင်းနဲ့ကမ္ဘာတစ်သိန်းအတွင်းမှာပွင့်ထွန်းတော်မူတဲ့ဘုရားအစုပေါင်းဒီ5000ကျော်ရှိတယ်လို့ဒီအစုရှိနော်မှန်တယ်ပဲထားလိုက်တယ်ယတော်ရန်စုတော့ငရတဲ့ဘုရားအစုပေါင်းကဒီနှစ်သိန်းကျော်တယ်ဆိုတော့လေခြင်းချင်းရဲ့ကမ္ဘာတစ်သိန်းဟိုဘက်မှာမင်းခြေပေါင်းဘလောက်များမယ်ဆိုတာခံမှန်းတာကြည့်ပြီးတော့အဲ့ဒီလောက်အထိသူတို့ကဗာရမီဖြည့်ကြတယ်သူတို့ကောင်းတွေဖြည့်ကြတယ်လေခြင်းချင်းကမ္ဘာတစ်သိန်းမတိုင်ခင်မြင့်တာဗာရီပတ်မခင်များမီဟိုဘက်ပိုင်းမှာဖြည့်ကြရတယ်ဗာရမီပြင့်ကြရတယ်ဗာရမီတွေကပို့ပြီးတော့အချင်းချန်ညောင်းပုံရတယ်အဲ့ဒီလောက်ဗာရမီဖြည့်ကြတဲ့အချိန်ခါမှာဒီမင်္ဂလာမြတ်စွာဘုရားပွင့်လာတဲ့အချိန်ခါကျတော့ရကြချင်းချင်းဖြည့်ချင်းလူသားချင်းချင်းဖြစ်ချင်းဘာဘင်းရင်ရရှိခြင်းအစရှိတဲ့မြတ်တဗ္ဗတိရနိုင်လို့တဲ့အင်အားစုတွေကအပြည့်စုံနေပြီသဘုဒ္ဓဂါထာကိုနာကြပြရင်ဒုက္ခတ ాయి အစုံနဲ့အရတ္တမအရတ္တဘုခုကျင်းပြီအေကံရနိုင်တဲ့ဥပါလိပြတမ္ပတိတွေလည်းပြည့်စုံနေပြီအဲဒီလိုပြည့်စုံနေတဲ့ဒုရကောင်တူဖြစ်ပါလေအကျဉ်းချင်းနိဗ္ဗာန်သာထိုးခြင်းကံကသူ့အလိုရှိခြင်းဒီပင်ကဘုရားကဂါထာနည်းတဘုဒ္ဓါဟောပါဘုရားတဲ့ဒီကနေ့အဆုံးနဲ့အရတ္တဘုခုချင်းဒီအတန်ရမဲ့ပါရမီမျိုးတွေကောင်းနေတာသူတန်တော်မှာရှိနေတယ်။ဒီလိုသူတော်ကောင်းတူကိုမကြည့်ရောပဲဘယ်လိုနေနိုင်မလဲ။ကြည့်ရောမကြည့်ရောနော်။ရေချိုးလည်းမဟုတ်ပြန်နေတဲ့ရုပ်အချင်းကြည့်လိုက်တော့လည်းရွှေချင်းလိုဝါဝင်းပြီးနေတယ်။ကုတရားဟောနေတဲ့ဘုန်းကြီးရဲ့ရုပ်ရည်၊တရားညာနေတဲ့ဒကာကြီးတွေရဲ့ရုပ်ရည်နဲ့တော့အများကြီးကွာလိမ့်မယ်နဲ့ဒူပါတယ်။ဟုတ်တယ်မလား။ရွှေချင်းလိုဝင်းနေတဲ့သူတော်ကောင်းတူဖြစ်တယ်။ဇာတိမြင်ရပြီးတော့မြေရှုမိုးပြန်နေတဲ့သူတော်ကောင်းတူလည်းဖြစ်ခရိရှိကေမကကျွဲဝချမ်းသာနေတဲ့ဤရှင်ဥစ္စာတွေကိုသူတို့လုံးမှမျက်ကွယ်မှမရှိဘဲအလုံးစွန့်လွတ်သွားတဲ့သူတော်ကောင်းတူလည်းဖြစ်နေပြီကြီးညိုတိုက်တဲ့ဂုံငါတွေဖြစ်နောက်တစ်ခုအကြီးညိုတိုက်ဆုံးအင်္ဂါရကတော့နောင်လေးပြည့်ရှင်တဲ့ကဗန္တသိန်းကြာရင်ဂေါရမအမိရှိသောဘုရားဖြစ်နေမယ်လို့ဒီဝင်္ဂရာမြတ်စွာဘုရားကအမြတ်တဗျာတိဒေသနာတော်မူနေတယ်ဒီခါကျတော့သူကကောက်ချက်ချက်ဟောဒီပုဂ္ဂိုလ်ဟာနောင်လေးပြည့်ရှင်တဲ့ကမ္ဘာတသိန်းကြာရင်လည်းဂေါရမအမြင်ရှိတဲ့ဘုရားဖြစ်အောင်မယ်ဒီလိုသူတော်ကောင်းတို့ကငါဒီနောက်တော်ဘက်ကလိုက်ပါပြီးတော့ရေဘူးရေကြောင့်တန်းတန်းလေးပါရမီဖြည့်ပေးရရင်တော့ငါအတွက်လည်းအချင်းကြီးမဖြစ်လေတမ်းဘူးလို့သူကဒီလိုတက်ပြီးချက်အဲ့ဒီတက်ပြီးချက်သူ့လေတားရှင်ပြီတော့ပြန်သွားတဲ့အချိန်ခါမှာနောက်တော်ဘက်ကသူကလိုက်ပါသွားနန္ဒဘာကလိုက်ပါတော့ပြီဆရာတစ်ဖက်နှစ်ဦးတော့တော်တယ်မှာပြောမှုနေရာကခမ်းမကြည့်တော့လေသာမန်တည့်ရမပါတော့လေဘုရားချင်းချင်းတရင်လို့လေပေါင်းဖက်ကြည့်တယ်ဆိုတော့ဘုရားကောင်းနဲ့ဆက်ရင်တော့ဘုရားကောင်းဆက်ဖြစ်တာတော့ကုတပါတယ်သူမိသားရှင်အစ်စ်ကလည်းသူ့တစ်ဖက်ကိုဇန်အပင်ငင်းနေရနေတဲ့ဆောအလေးတွေတော့သင်္ကန်ဘလောက်သင်ပေးပုံရတယ်ရဤမရဤမပြောနိုင်တော့လေကြီးစဉ်လေးကတော့သင်ပေးပုံရတယ်ရဏနာမျိုးကြီးကောင်းတွေပြေးနာပုံရတယ်။ဝိပံမျိုးကြီးကောင်းတွေလည်းသူတို့အရတ္တဖို့ရနိုင်တော့အာကောင်းနေတဲ့အဲ့အတွက်ယုံနာကြောင့်သင်္ခါရတရားတွေအနိစ္စဒုက္ခအနတ္တအခြင်းအကျိုးသိနိုင်အောင်လို့အသိအသိနိုင်ဆုံးပြေးနေတယ်လို့ပြောနေရတယ်နော်။ဘုရားကောင်းတွေဖြစ်တာကတော့ပေါင်းလိုက်တဲ့အဲ့အတွက်သုတ္တန္တမဘုရားကောင်းဓာတ်ငွေလေးကတော့ကပ်တော့ပါဒံတလောက်ပါသွားပုံရတယ်။သို့တော့ပြဒနာတစ်ခုကမပေါ်လာလေ။ဒီချိန်မှာဆရာတော်ဘက်နှုတ်တော်တော်ထဲမှာပြောမွေ့နေတဲ့အခက်မုဆွတ်တူကဆရာတော်ကနှုတ်တော်ပြောမှုတဲ့ဒီကျောင်းသံဃာလေးကိုရောက်ရှိလာပြန်တယ် ရောက်ရှိလာတဲ့အချိန်ခါမှာမုတ်ဆုပ်ဆိုတာကခုနကပြောတဲ့ပုဂ္ဂိုလ်မျိုးပေါ့။ရောအခြင်းသူတိကလေတုဒန္တာတိဟိဒုက္ခေသံပြီးတို့ဖြင့်ပရံသူရဘကဝိဟိတိအမန္တောဝါရှင်ပန်နိစ္စတိအတန်လေဝိစရတိလှဲ့လေပြတ်ဆက်၍နေတတ်ပေ၏။ဒီပုဂ္ဂိုလ်မျိုးရဘကဒုက္ခစတဲ့လက်နဲ့တင်းဖြင့်ရှင်ပန်နိစ္စတိမှာလက်လေပြတ်ဆက်နေတဲ့ဒီမုတ်ဆုပ်တို့ကဆရာတော်နဲ့နေတဲ့ယသိကျောင်းတန်ခါလေးကိုရောက်ရှိလာပြီ။ရောက်လာတဲ့အချိန်ခါမှာဘူဗံနဲ့စိတ်ချမ်းရှိနေတဲ့ဒီလိုပုဂ္ဂိုလ်ကိုသူကသွားပြီးပေါင်းဖို့ပြီ။လက်ခံထားပြီ။လက်ခံပြီးပေါင်းဖို့လိုက်တဲ့အတွက်ဘာဖြစ်သွားလဲ။သူ့မိသားစီရင်စိတ်ကိုစွန့်ပစ်ခဲ့ပြီးတော့လူလောကကိုတဖန်ပြန်ပြီးတော့လိုက်သွားတယ်။လူတို့ဌာနတဖန်ပြန်ရောက်တဲ့အချိန်ခါမှာဒီရောက်လာတဲ့မိစေရဲ့တိတ်တွန်းချက်ကြောင့်မိခင်ကိုသွားပြီးတတ်ပြီတဲ့။ပြန်စဉ်းစားကြည့်ရ။သောတင်ခံကလူတို့သက်တမ်းပြီးအဖြစ်တသိန်းန်းဖြစ်ပါတယ်အဖြစ်တသိန်းန်းမှာတည်ရှိနေတဲ့လူသားတို့ရဲ့တဏ္ဍာမှာတည်ရှိတဲ့ခန္ဓာဒေါသမောဟနဲ့ဒီနေ့ဖြစ်လောက်မှာတည်ရှိနေတဲ့လူသားတို့တဏ္ဍာမှာတည်ရှိတဲ့ခန္ဓာဒေါသမောဟသူပြောပုံချင်းကတော့မတူဘူးနော်ဒါတော့ဒီမိဘဒီဒီအမိဒီဒီမင်္ဂလာမြတ်စွာဘုရားရဲ့ဒီသာဝကတဦးဖြစ်ခြင်းနဲ့ဖြစ်နေပါတယ်အရိယာသူတော်ကောင်းဖြစ်ခြင်းနဲ့ဖြစ်နေပါတယ်လေရအရင်တည်းကမှတည်ရှိနေတဲ့ဒီလိုကြည့်ကြည့်ကြည့်မှလာတယ်မိခင်တို့ကိုသွားပြီးတက်ပြီးတော့အဲ့ဒီအကုသို့ကံကြောင့်ဒီဒီအချက်ဘုံနဲ့အပယ်ရောက်သွားမရရောက်သွားအဲ့ဒီအပယ်လေးပုံမှာသုံးဆန်းကျင်းနေတာဘယ်တော့ကြားတယ်လို့ဆိုရင်တော့အထက်ကရာကတော့လေးပြင်းချင်းနဲ့ဘဂဝတ္တိကြားတယ်လို့ဒီလောက်အထိခေါ်ပြအထက်စဉ်းစားကြည့်ပါနော်လူတို့တက်အရင်တည်းကမှတည်ရှိနေတဲ့ကျေးဇူးကိုကြည်ပါလာတဲ့မိဘကိုသွားပြီးတော့ပြင်မမိတာဘာကိုအချီးခံလဲလို့ပြီးတော့ယောဂရူပံတရတကာယံပုဂ္ဂလံပရိဟုဇံတတဘူပံနဲ့ကိုယ်စိတ်ရှိနေတဲ့ပုဂ္ဂိုလ်ကိုမှီဝဲဖြစ်တာမှမရှောင်ကျင်ဖြစ်ဘူးသွားပြီးပေါင်းလိုက်ဘူပံနဲ့ကိုယ်စိတ်ရှိနေတဲ့ဒီလိုပုဂ္ဂိုလ်တို့ကိုသွားပြီးပေါင်းလိုက်လူပေါင်းမှားတာအပေါင်းမှားသွားလိုက်တဲ့အတွက်ဒီပုဂ္ဂိုလ်ရဲ့စိတ်ဆိုတိုင်တွန်းချက်အရာမိဘကိုသွားပြီးတတ်ပြီသမီးလေးတဲ့အချိန်ကကြတော့လေးပြင်ချင်းနဲ့ကဘာတသိန်းကလည်းဘာလို့အပယ်လေးပုံမှာပဲဖြစ်လဲကြက်စားစီနေရသို့တော်လဲရေပုံရလို့သတ်မှတ်ချက်လို့ဆုံနိုင်ပါတယ်ကဘာပြည့်ရင်တော့အမေသားတတ်တော်ရီနဲ့ခိတ္တခဏတော့ဂျမဘုံရောက်ရှိကြပါတယ်ဒီလိုရောက်ရှိတဲ့အချိန်ကလေးကအလွန်တိုးတောင်းပြီးအတွက်ကြောင့်ထက်ပြီးတော့ရေပက်ပုံတော့မပေါ်ဘူးအပယ်လေးပုံမှာပဲကျင်းကြီးကြက်စားနေခဲ့ရတဲ့ဘဝတွေကများလွန်းလို့ဒီလိုပြောတယ်လို့ပဲယူဆရပါတယ်နော်ဒီနေ့ကျနေကဘာတည်းသိဖို့ဖြတ်ချလာပြီးတဲ့အချိန်ကဦးဇင်းတို့လောကမှာဂေါရမမြတ်စွာဘုရားလည်းပြန်ထွန်းလာပြီးဆိုကြတဲ့ဂေါရမမြတ်စွာဘုရားပြန်ထွန်းတော်မူတဲ့အချိန်ဒါဝုဒ္ဓကဂုံတယ်တစ်ခုတော့ရှေ့ရှေ့အပြောနဲ့ပြောရင်တော့လေသိမ့်မော့ပေါ့နော်လေသိမ့်မော့နဲ့ပင်လက်ကြီးကိုဖြတ်ကျော်ပြီးဂုံတော်အထက်လမ်းခုလာတနည်းအားမှာငါးကြီးတစ်ကောင်နဲ့တွေ့ပြီးဆုံးတယ်ဒီငါးကြီးကလည်းဒီပင်မောကိုအစာလို့အမှတ်ထားပြီးတော့လိုက်ထမယ်ဆိုတဲ့ပုံစံဖြင့်နောက်ကနေလိုက်လာပင်မောလေပင်မောမှာပါနေတဲ့လူအလုံးကနေပြီးတော့ဝိုင်းပြီးဩဇာတယ်ဂေါရမမြတ်စွာဘုရားပြေတော်မူပါဖျက်ဂေါရမမြတ်စွာဘုရားပြေတော်မူပါဖျက်ဖြစ်ပြီးဖြစ်ပြီးနော်တကယ်ဒီနည်းနဲ့ဂျုံမဘုရားတဒါပြီးနဲ့ဒီနေရာမှာပြောခြင်းနဲ့အချက်ကြီးကတော့ဘောရမမြတ်စွာဘုရားပြေတော်မူပါဖျက်ဆိုတဲ့ဒီဘောရမဆိုတဲ့အတန်လေးကြားလိုက်တော့ဒီငါးကြီးနောက်ဆုတ်သွား။ဟိုလင်းလင်းရှင်နဲ့ကဘာတသိမ့်တဲ့ကအနည်းငယ်ပြုတ်ခဲ့တဲ့ကောင်းမှုကုသိုလ်လေးကအကျိုးပေးဖို့ရအခါအကွင့်တစ်ထက်ကျုံလာတယ်နော်။လင်းလင်းရှင်နဲ့ကဘာတသိမ့်တဲ့ကဒီသင်္ကြန်ဘုရားရှင်ကနောက်လင်းလင်းရှင်နဲ့ကဘာတသိမ့်ကြရင်ဒီသင်္ကရာဘောရမအမည်ရှိတဲ့ဘုရားဖြစ်နေမယ်လို့ဒီလိုဇာတိပြနေတဲ့စကားမျိုးကိုပြန်ပြီးတော့ခရီးရခရီးရလိုက်တဲ့အခါဒီငါးကြီးကဘာလုပ်တယ်လဲ။ငါရဲ့ဆရာတော်မလောကမှာဘုရားဖြစ်နေပြီကိုဆိုပြီးတော့အဲ့ဒီမှာတော်တော်လေးပဋိသင်္ခေတရပြီးအစာအဖြစ်နဲ့ဟပ်မယ်လို့ပြန်နေတဲ့စိတ်ဓာတ်တွေကိုရုပ်သိမ့်လိုက်ပြီးနောက်ဆုံးပြန်သွားတယ်ဘောရမမြတ်စွာဘုရားရှိအလူလောကတော့ရောက်ချင်တဲ့ဆန္ဒဓာတ်ဖြင့်လက်လို့ကျက်ဆက်လိုက်တာမကြောင်ဘူးအချိန်ကအတွက်မှာပဲဘဝအဆုံးသတ်ပြီးတော့နောက်ဒီမှာအမျိုးကောင်းသားလေးတူဦးသာဖြစ်ရတယ်နောက်ဒီမှာအမျိုးကောင်းသားလေးတူဖြစ်တဲ့အချိန်ကအချိန်တန်အရွယ်ရောက်တော့သန္ဓေဘဝဝင်ရောက်ပြီးရှင်ဟံပြုတယ်ရှင်ဟံဖြစ်စမြတ်စွာဘုရားကိုတော့ပြီးကြတော့တယ်ဖူးမြော်ကြတော့ ဖုံးမြော်ကြလိုက်တဲ့အချိန်ကမှမြတ်စွာဘုရားကသူ့နာမည်လေးကထိုးခြင်းကသူ့ဘက်ကတော့ဓမ္မရုရှိပါပဲဓမ္မရုရှိမထေကိုကြည့်ပြီးတော့မြတ်စွာဘုရားကသမ္မတ်ခြင်းကြတယ်ဟောဓမ္မရုရှိမင်းနဲ့ငါနဲ့မတွေ့ရတာကျွန်တော်ကြာတော့ပြီကိုလို့ဘုရားရှင်ကပြန်ပြီးအမိန့်ပြီနော်ဘယ်တော့ကြာသွားလဲလေးလင်းခြင်းနဲ့ကဘာတသိမ့်ကြာသို့တော့လေးလင်းခြင်းနဲ့ကဘာတသိမ့်ကခြင်းပြီးပုံးခဲ့တဲ့အနည်းငယ်တော့ကောက်ဖို့ဒီအရှင်သေးဖို့မဟုတ်ဘူးဒီကောက်ဖို့လေးကသူ့ကိုကြည်တင်လိုက်ဘုရားသမားကမ္မထံယူပြီးတော့ကြည်ကြာကျိုးကိုပေါင်းများအထုတ်လိုက်တာမကြမီအတွင်းမှာပဲအဟတ်တဖို့ဆိုက်သွားပါလေဒါကြောင့်ဘုရားနဲ့စိတ်ထမ်းရှိနေတဲ့ပုဂ္ဂိုလ်တွေနဲ့ဘောင်းဖို့ရှင်ပြန်ပြီးဝင်ကြည့်ကြရချင်းကြောင့်ဘဝတဦးဒီအဘိဓမ္မာမှာဘယ်လောက်ထိမြင်ရနေရလဲလေးတင်ချင်းနဲ့ဘဝတတင်းကြာနော်ဒါကြောင့်ဒီဘုရားနဲ့စိတ်ထမ်းရှိတဲ့ပုဂ္ဂိုလ်တွေကိုတော့မိဝဲကြည့်ကြချင်းမှာရှောင်ခြင်းမှာအဲ့ဒါဘုသူကအရှောင်ခိုင်းတာလားဘုရားဟောဒီကနာကအရှောင်ခိုင်းတာပါဘုန်းကြီးကအရှောင်ခိုင်းတာမဟုတ်ဘူးနော်ဘုန်းကြီးကလည်းငါဆောင်ပြောနေတယ်ဒီလိုတော့မထင်နဲ့ဟုတ်တယ်မဟုတ်လားရဟန်းမဆိုတာကတော့ပြင်းပြင်းနဲ့အပြညာပြင်းပြင်းနဲ့စိတ်ထားပြင်းပြင်းနဲ့စိတ်ထားပြင်ဖို့ဟောပြရတာလေပြင်းပြင်းနဲ့အပြညာကိုပြင်ပြရတာပဲနော်ဒါကြောင့်ပူပန်နဲ့စိတ်ထားရှိနေတဲ့ပုဂ္ဂိုလ်တွေကိုမြှိဝဲကြည့်ကြရမလားမမြှိဝဲမကြည့်ကြရဘူးလားမမြှိဝဲမကြည့်ကြရဘူးပြန်ပြုတ်ကြည့်ပေါ့ပူပန်နဲ့စိတ်ထားရှိတဲ့ကိုယ်စိတ်ရှိနေတဲ့ပုဂ္ဂိုလ်တွေကိုသွားပြီးမြှိဝဲလိုက်တဲ့အတွက်လေးသိချင်းနဲ့ကဘာတည်းကလာအတွက်မှသူကဖျားဖြစ်သွားပြီပါရမီဖြစ်လို့သူကငါဖြစ်တော့မှရှိသေးတယ်။ပြန်ကြည့်ပါဘုရားနဲ့ကိုယ်စိတ်ရှိနေတဲ့ပုဂ္ဂိုလ်ကမိဝဲရှိတဲ့လိုက်ချင်းကြောင့်မိမိမှာအကျိုးတွေဘလောက်ဆက်ရောက်သွားလဲ။အဒီအကျင့်ဆက်ရောက်သွားတယ်အကျင့်ရပေါ့။မိမိကလည်းဒီလေးသိချင်းနဲ့ကဘာတည်းအတွက်မှပါရမီမျိုးစုတွေကိုထိတတ်ရအောင်ဖြစ်ပြနေရင်ဘုရားတော်မဖြစ်နိုင်ဘူးလား။ဖြစ်ကောင်းဖြစ်နိုင်တယ်နော်။ဘုရားတော်ဖြစ်ကောင်းဖြစ်နိုင်တဲ့ဒီအချိန်ကာလတွေမှာအဘယ်မှာတော့ပြီးတော့အချင်းချင်းရတယ်ဆိုတော့ဘာကိုအကြောင်းခံလဲလို့ပြီးတော့ဘူပန်နဲ့ကိုသိရှိနေတဲ့မတူတော်တွေကိုတော့ပြီးပေါ့ဖို့အရှင်ပြည့်ပြည့်ဝရှိကြမိအရှင်ဒီအချင်းကအကြောင်းရင်းတစ်ခုဖြစ်နေတယ်ပတ္တိတံဘုရင်ဖြစ်တယ်လားမဖြစ်တော့ပတ္တိတံဘုရင်မဖြစ်တဲ့အတွက်လင်းနေခြင်းနဲ့ကဘာတပင်းကလာဘာလုံးသန္ဓရာရှိအဘယ်သန္ဓရာရှိမှလည်းကျုပ်ကလုခွင့်မရခဲ့ဘူးဒါကြောင့်နော်ဧဝရူပံသရဒဂယံပုဂ္ဂလံပြိဟုဇံတတပိဧဝရူပံဤကဲ့သို့သဘောရှိသောသရဒဂယံပုဂ္ဂံနှင့်ကိုယ်စိတ်ရှိနေတဲ့ပုဂ္ဂိုလ်မျိုးသောပြိဟုဇံတတပိကြောင့်ကျင်း၍နေတဲ့ပုဂ္ဂိုလ်တန်တာ၌လည်းပဲပတ္တိတမ္မောဇဉ်ကိုပတ္တိတမ္မောဇဉ်တရားသည့်ဩဘိသတိဖြစ်ပေါ်၍လာတတ်ပေ၏။ဒါကြောင့်သူများအကြံတွတ်တွတ်တွတ်တွတ်နဲ့ပြောတတ်တဲ့ကောင်းမအညာကြရမလားမကြရဘူးလား။မကပါနဲ့သူများအကြောင်းမတရားပြန်တဲ့ပုဂ္ဂိုလ်အနံလောက်ကြသည့်အနံဖုံးကြီးအနံကိုကတ်ရမလားမကနဲ့ဒီဘုရောအနံဘယ်တော့မှမသွားနဲ့ဒီကောင်းမအနံဘယ်တော့မှမသွားနဲ့အဲ့ဒါဘယ်လိုပြောရလဲဒါကပြောရနော်ဖုံးကြီးပြောတယ်လို့မထင်နဲ့ဟုတ်တယ်ဟုတ်လားအဲ့ဒီအတိုင်းမလိုက်နိုင်ရင်တော့ခုနကဓမ္မရူပီမထင်အလောင်းနေရလို့ဖြစ်ကြလိမ့်မယ်တတိထကတတိထကဘုရားရှင်သာသနာနဲ့တွေ့ကြတဲ့ဒီအပိညာလေးကရနိုင်တယ်ဘုရားရှင်သာသနာ့ရဲ့ပြင်သက်မှာဒီလိုအပြညာမျိုးရနိုင်လားမရနိုင်ဘူးလေတင်ခြင်းနဲ့ကဘာတည်းရှိပါလေဆိုတဲ့သာပြီးလောကမှာဘုရားဘာသာကလွင့်ဘေဘာသာမှာမရှိပါဘူး32ပုံရှိပါလေဆိုတဲ့အပြညာဘုရားဘာသာသာပြီးကလွင့်ဘေသာပြီးမှာမရှိဘူးအကြောင်းတရားကြောင့်အကျိုးတရားဖြစ်ရပါလေဆိုတဲ့သာပြီးဘုရားဘာသာကလွင့်ဘေသာပြီးမှာမရှိပါဘူးကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါဒဘောတရားဒီဒီနေ့လူလောကမှာဗုဒ္ဓဘာသာမှာအထူးကြဆုံးဘယ်သူနဲ့မှဘယ်ဝါဒနဲ့မှဘယ်ဘာသာနဲ့မှမတူတဲ့ထူးခြားချက်တစ်ခုဖြစ်အဲ့ဒီထူးခြားချက်တွေဟာဒီသာသနာတော်မှာသာရှိတဲ့ထူးခြားချက်သာဖြစ်ပါတယ်ဒါကြောင့်ဒီသာသနာတော်ရှိတဲ့ကြုံတဲ့ဆုံးခိုက်မှာဒီလိုအပိဋိညာလူတွေရခဲ့ရင်ဒီအပိညာလူတွေကိုမိမိတို့ရရှိအောင်ကိုယ်ပိုင်ကိုယ်ဝယ်ဖြစ်နေအောင်ကြိုးစားထားဖို့မကောင်းဘူးလားသင်ကောင်းတယ်ဒါကြောင့်ပူပန်နဲ့ကိုယ်သိရှိနေတဲ့ပုဂ္ဂိုလ်တွေကတော့ဘယ်တော့မှမကောင်းပါနဲ့။ဒါဝိဝေကရှောင်းပါ။ဒါတော့သူများအကြောင်းပြောနေပြီဆိုရင်တော့ဘာလို့လဲ။ပြောနေတယ်ဆိုလို့အရင်အမြစ်တွေ့တာနဲ့ဝိဝေကတော့ရှောင်းလိုက်။ဘယ်တော့မှအနားမသွားနဲ့။ဒါဟာမကောင်းတဲ့အလုပ်ပဲ။နော်။ကိုယ်လိုအများနဲ့စုပေါင်းပြီးနေထိုင်တဲ့အပိုင်းမှာဒီပါဇက်ကြီးအရင်အကြီးဆုံးကြံစည်တာပဲ။ပါဇက်မဆောင်ကြီးတဲ့ကြံစည်အမျိုးမျိုးဒီဘယ်လိုမှဖြစ်ရှင်းလို့မရတော့ဘူး။ယတနာရင်ရှင်ထွေးရတဲ့အကြောင်းရင်းကိုပြန်ပြောင်းပြီးဆန်းကျင်ကြည့်လိုက်တဲ့အခါမှာဒီပါဇက်ကြီးအခြေခံမယ် ဒီကံရံနေအခြေခံဖြစ်တယ်ဒီဝိသီကံနေအခြေခံအကြောင်းရင်းဖြစ်တယ်တခါဒီကံကဝိသီကံနေကဘာကိုအခြေခံမှာတဲ့လို့ပြန်ပြောမိဆက်ပြေးလိုက်တော့ဘာသာဒေါတာမောဟအိဒ္ဓမိစရိအမမနာအစရှိတယ်ဒီလေသာတွေကိုအခြေခံများတယ်ဒါကြောင့်ဒီကိလေသာအမြင်အကျဉ်းသင်္ချမ်းရင်းနှွမ်းမှုတွေကိုအခြေခံပြီးတော့ကာယကံမစင်ကြဲမှုဝိသီကံမစင်ကြဲမှုတွေဖြစ်လာတယ်ဒီမစင်ကြဲနေတဲ့သိချင်တဲ့ပုဂ္ဂိုလ်မစင်ကြတဲ့ကံကံဝိညာဉ်ရှိနေတဲ့ပုဂ္ဂိုလ်တွေကိုခဝိယကတော့ရှောင်ရပါဒါကလူတော်ကောင်းဓာတ်ကိုအလိုရှိတဲ့ရင်လိုက်နိုင်ရမယ်အရင်အကြည့်ဆုံးစိတ်တစ်ခုဖြစ်တယ်နော်ဒါနောက်တစ်ခုမာယတပါဒပါဏိပတ္တဒကံယံပုဂ္ဂလံဒေဝန္တတပိဒီပတ္တိတမ္မုဇင်းကဥပိ္ပစတိဘာပြောတာလဲကံယတပါဒပါဏိသံသီအပ်သောခြေလက်ရှိသောပတ္တဒကံယဉ္ဇဉ်သက်သောကိုယ်သိရှိတဲ့ပုဂ္ဂလံပုဂ္ဂိုလ်ကိုသေယံတတ်တတ်ပြီးဒီဝေရှိကယနေတဲ့ပုဂ္ဂိုလ်ရဲ့တန်တန်း၌လည်းပဲပတ္တိတံဘုဇဉ်ကပတ္တိတံဘုဇဉ်တရားသည့်ဥပ္ပိသတိဖြစ်ပေါ်၍လာတတ်ပေ၏။ကံယတပါဒပါဏိသူရဲ့ခြေရောက်ကိုကြည့်လိုက်ရင်သံသီထားတယ်။မသွားတဲ့နေရာကိုဘယ်တော့မှမသွားဘူး။မလုံးတဲ့နေရာကိုဘယ်တော့မှမသွားဘူး။မပြောနိုင်တဲ့နေရာကိုဘယ်တော့မှမသွားဘူးမကောင်းဘူးလားသိကောင်းတယ်သိကောင်းတယ်ဒီလိုကောင်းနေတဲ့ပုဂ္ဂိုလ်တယောက်ကိုဘေးကနေကြည့်လိုက်သိတယ်သိအချင်းပါမာယတပန်နေစောင့်ကြည့်ထားတဲ့လက်ရှိမလုတဲ့နဲ့အလုဘယ်တော့မှမလုဘူးမလုတဲ့နဲ့နေရာကိုဘယ်တော့မှမသွားဘူးမလုတဲ့နဲ့လက်တွေဖြင့်လွန်ကျွနေတဲ့နေရာဘယ်တော့မှမသွားဘူးမလုတဲ့နဲ့လက်တွေနဲ့လွန်ကျွနေတဲ့နေရာမျိုးဘယ်တော့မှသွားပြီးတော့နားမထောင်ဘူးဝင်မပါဘူးစောင့်ကြည့်တဲ့ခြေရောက်ရှိတယ်။စောင့်ကြည့်ထားတဲ့လက်ရှိ။အဲဒီလိုစောင့်ကြည့်ထားတဲ့ခြေလက်ရှိနေတဲ့ပါတတကံယဉ်တက်တဲ့ကိုယ်စိတ်ရှိနေတဲ့ပုဂ္ဂလပုဂ္ဂိုလ်ကိုလက်နဲ့ကြည့်ရတဲ့စောင့်ကြည့်မှုရှိတယ်။ကိုယ်စိတ်ကြည့်လိုက်ပြန်တော့လေစောင့်ကြည့်မှုရှိတယ်။ဉာဏ်သက်တဲ့အေဂျင့်။သိတဲ့ဉာဏ်ကအေဂျင့်နဲ့ကာယကမှလည်းစောင့်ကြည့်မှုရှိတယ်။ဝစီကမှလည်းစောင့်ကြည့်မှုရှိတယ်။သိတဲ့ဒီကစောင့်ကြည့်ထားတဲ့အတွက်ဒါကံဝစီကံတွေမှာစောင့်ကြည့်မှုပေါ်နေခြင်းဖြစ်တယ်။သိတဲ့ဒီကဘာတွေကိုစောင့်ကြည့်လဲလို့မေးတော့ရာဂတွေမဖြစ်အောင်စောင့်ကြည့်ထားတယ်၊ဒေါသတွေမဖြစ်အောင်စောင့်ကြည့်ထားတယ်၊မောဟတွေမမနာတွေအိတ်ဓာတ်တွေမစီရတွေမဖြစ်အောင်စောင့်ကြည့်ထားတယ်။အဲဒီလိုစောင့်ကြည့်ထားတဲ့အတွက်သူ့ရဲ့စိတ်အခြေမှာအေးချမ်းမှုတွေအေးချမ်းတဲ့ဓာတ်တွေကသိဝနေတယ်ဒီတော့ဘယ်ပုံဘယ်သံဓဏိလအဖြစ်စောင့်ကြည့်တယ်လို့ဒီလိုတော့မေးစရာရှိ။ရာဂဒေါသမောဟမမနာအစရှိတဲ့ဒီကိလေသာဒီစိတ်အခြင်းမှာဝင်မလာအောင်ဘယ်ပုံဘယ်သံဓဏိလအဖြစ်စောင့်ကြည့်တယ်ခဏခဏတော့ပြောဖို့ပါတယ်နော်။ဘုရားတို့သင်္ကာမြေရေဟွန်းတဏျာမှာပဲဆိုကြပါစို့နော်။ရေခွေးတကောင်နဲ့အလေးတကောင်ဆွေးကြတယ်။ရေခွေးကလည်းလိမ့်လန်နေတာကိုခလန်းလန်းကမြင်တယ်။လိမ့်ကလည်းခြင်းကမြင့်တမ်းမှာတက်ပြီးအစာရှာနေတော့ညီကကလည်းခြင်းကမြင့်ကမ်းမှာပဲအစာရှာနေတာဖြစ်တော့နှစ်ဦးသားတော့ရေဆိုင်တွုံးမိကြတယ်။ဒီချိန်ခါမှာခလန်းလန်းကပဲလိမ့်ကလည်းညီကလန်နေတာမြင်တယ်ညီကကလည်းခလန်းလန်းကပဲလိမ့်လာနေတာမြင်တယ်။မြင်လိုက်တဲ့ချိန်ခါမှာအနမ်းနဲ့ကတ်လာတော့လိမ့်ကခါလို့လိုက်လေ။မိမိရဲ့ကိုယ်ပိုင်ဥစ္စာဖြစ်တဲ့လိမ့်ကိုအတွင်းတော့လက်နှစ်ဖက်ခြေနှစ်ဖက်ခေါင်းဆိုတဲ့အင်္ဂါ၅ခုကိုဖြည့်ပြင်းပြီးထားလိုက်တယ်။သောချင်းကမှမြေကွေးကအနန္တဆိုင်ဆောင်တယ်။အကြံရဲ့ဒီလိမ့်တဲ့လိမ့်ပြီးခေါင်းတော်လည်းကောင်းလက်နှစ်ဖက်တစ်ဖက်ဖက်တော်လည်းကောင်းခြေနှစ်ဖက်တစ်ဖက်ဖက်တော်လည်းကောင်းအင်္ဂါ၅ခုထဲကတစ်ခုခုသာအပြင်ထုတ်လိုက်တော့ငါးလီကိုင်ခဲပြီးတော့စားလိုက်မယ်ဆိုတဲ့ဥတည်ချက်ဖြင့်ထိုင်ပြီးတော့စောင့်နေတယ်။မြေကွေးစောင့်နေတယ်ဆိုတာကလည်းလိမ့်ကတိ။ဒီလည်းအဲ့ဒါမြေလိမ့်ကလည်းမိမိရဲ့အင်္ဂါ၅ခုကိုလိမ့်ခွန်အတွင်းကမထုတ်ဖဲနဲ့ငြင်းမိတာနေလိုက်တယ်။သုချင်းခံမှာမြေကြီးကြီးကြတော့မစောက်နိုင်ပဲနဲ့မြင်းမျိုးပြီးထွက်ခွာသွားရတယ်။အဲဒီဥပမာအတိုင်းပဲခြေသားတို့ဒင်းခြေသားတို့တပိဟာလဲလိမ့်ခွန်နဲ့တို့တဲ့မိမိတို့ရဲ့သမထဝိပဿနာဘာဝနာတို့ရဲ့အာယုံတို့ခေါ်ဆိုအပ်တဲ့သမထအာယုံနဲ့မှမိမိတို့ရဲ့စိတ်အစဉ်ကိုအင်္ဂါခြေလက်ခုနကအင်္ဂါရ၅ခုနဲ့တို့တဲ့စိတ်အစဉ်ကိုအမြဲတမ်းတွေ့တွေ့ထားပါအဲ့ဒီလိုသူသွင်းထားကြမယ်ဆိုလို့ရှိရင်တော့ညီခွေးနဲ့တို့တဲ့ကိလေသာတွေရဲ့တိုင်ချဲ့တဲ့ဉာဏ်ချက်ကသင်္ချေတ္တတို့လွတ်လပ်သွားမယ်လို့ဒီလိုဖျားဟောထားပြီးတော့ရာဂဒေါသမောဟမမနာအစရှိတဲ့ကိလေသာတွေမဝင်အောင်စောင့်ကြည့်ခြင်းနဲ့သုတ်ပိတ်ခြင်းနဲ့ဆိုလို့ရှိရင်တော့မလုပ်ရမလဲ မိမိတို့ရဲ့လက်ခုနဲ့တူနေတဲ့ကိုယ်ပိုင်ဥစ္စာလို့ခေါ်ဆိုအပ်တဲ့သမထအာယုံနဲ့မှမိမိတို့ရဲ့အစိတ်ကိုအမြဲတမ်းတည်ပြင်းထားဖို့ပြောတယ်ဒါပြောချင်တာနော်ဒီတော့ဒီနေရာမှာဗတ္တလိတန်ဖိုးရှင်ကြီးရဲ့မှာကကိုယ်စိတ်တည်အေးချမ်းမှုရှိဖို့လိုနေတာဖြစ်တော့ကိုယ်စိတ်တည်အေးချမ်းမှုရှိရမှာခဏကငြိမ်သက်တဲ့ကိုယ်စိတ်ရှိနေတဲ့ပုဂ္ဂိုလ်တွေကိုဖြေဝဲရမယ်လက်ရှိကိုစောင့်ကြည့်နေတဲ့ပုဂ္ဂိုလ်ပစ္စကိုစောင့်ကြည့်နေတဲ့ပုဂ္ဂိုလ်တွေကိုဖြေဝဲရမယ်ဒီတော့ဒီပုဂ္ဂိုလ်ကအနန္တကိုလှမ်းကြည့်လိုက်တော့ဒီပုဂ္ဂိုလ်ကလက်ချေကလည်းမဆောင်စည်းဘူး။ဘဇက်ကလည်းမဆောင်စည်းဘူးဆိုရင်မဆောင်စည်းတဲ့ပုဂ္ဂိုလ်အနန္တချင်းကလည်းဒီလိုဒီငယ်တဲ့သူ့ရဲ့အပုံတက်အပုံရှင်တွေကမိမိဘက်ကိုဟပ်ပြီးလာလိမ့်မယ်။သူ့ရဲ့ဘုဗံဘုနေပြီးမိမိဘက်ကိုမိမိဘက်ကိုကုသလာမယ်။နာမထောင်ညီမမှုဆိုတဲ့ဇာတ်တွေကိုနားထောင်နေရမယ်။ဒီသင်ရဲ့အစရာအကြောင်းဖြစ်တဲ့ဇာတ်တွေကိုကောင်းကောင်းကြီးနတ်ထောင်နေရလိမ့်မယ်။အဲ့ဒီလိုသင်္ချင်းရဲ့ဘွယ်ရာစကားတွေကိုနတ်ထောင်နေရတဲ့အချိန်ခါမှာနတ်ထောင်ရတဲ့ပုဂ္ဂိုလ်တန်တမ်းပါလေပူပန်မှုတွေ၊စိတ်မချမ်းသာမှုတွေပေါ်လာမယ်။ပြောနေတဲ့ပုဂ္ဂိုလ်ရဲ့တန်တမ်းပါလေပူပန်မှုတွေ၊စိတ်မချမ်းသာမှုတွေပေါ်လာမယ်။ပေါ်လာနေရင်ဒီပဒတိတမုစင်တရားဆိုတာဖြစ်နိုင်မလား။မဖြစ်နိုင်ဘူး။ဒါကြောင့်ကိုယ်စိတ်တွေကိုစောင့်ကြည့်နေတဲ့ပုဂ္ဂိုလ်ကိုချဉ်းကပ်ပေးပါ။အဲ့ဒီကိုယ်စိတ်ကိုစောင့်ကြည့်နေတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲလို့မေးတော့မိမိရဲ့ရှုပွားသုံးသပ်နေတဲ့သမထဘိုင်းရှိရင်လည်းမိမိကသမထအာယုံဝိပဿနာဘိုင်းကိုရောက်နေရင်လည်းဝိပဿနာအာယုံနဲ့မိမိရဲ့ဘာဝနာစိတ်လေးကိုအမြဲတမ်းသွတ်သွင်းထားနေတဲ့ပုဂ္ဂိုလ်မျိုးဒါဒီလိုပုဂ္ဂိုလ်မျိုးဒီအင်းကျန်တဲ့ကိုယ်သိရှိနေတဲ့ပုဂ္ဂိုလ်ဒီကျန်တဲ့ကိုယ်သိရှိနေတဲ့ဒီလိုပုဂ္ဂိုလ်မျိုးကိုသွားပြီးသင်္ကန်းကြည့်ပါသူ့ဘာဝနာအာယုံနဲ့မှသိစိတ်လေးကအမြဲတမ်းသွတ်သွင်းထားတဲ့အတွက်ပူလောင်တဲ့ဇာကတစ်လုံးမှမကြားရတော့ဘူးမကောင်းဘူးလားသိကောင်းတယ်သိကောင်းတယ်နော်ဒါကြောင့်သူတော်ကောင်းဆိုတာကသူတော်ဘဲတို့အနန္တကိုချိတ်တခြင်းနဲ့ပုဂ္ဂိုလ်မျိုးဖြစ်ဖို့ဇောတယ်။ဒါကမှဒီကောင်မှအနန္တမတော်ပါနဲ့ဒီကောင်နဲ့မတော်ပါနဲ့သွားရင်စိတ်ကြီးဆင်းရဲလို့ဟောမပြောကြဘူးလား။ပြောတယ်။ဘာဖြစ်လို့လဲ။သူ့မှာပုံမှန်နဲ့ကိုယ်စိတ်ကြီးကရှိပြီ။သူ့အမှုတွေကိုတစ်ဖက်ကိုဖွင့်ထုတ်လိုက်ရမှသူကကျင့်တတ်တယ်။အဲဒီလိုအမှုတွေကိုတစ်ဖက်ကိုဖွင့်ထုတ်ရမှကျင့်တတ်နေတဲ့ပုဂ္ဂိုလ်နဲ့သွားပြီးချိတ်တတ်လိုက်ရရှင်းကြတဲ့ပုံပေါ်မှာလည်းဒီအပူဓာတ်တွေကကုသပြီမလားဘူးလားလာနေတယ်ဒါကြောင့်အဲ့ဒီလိုအပူဓာတ်ကုသလာနိုင်တဲ့ပုံမှန်တဲ့ကိုသိရှိတဲ့ပုံပေါ်ကဘယ်တော့မှမပြီးဝဲနဲ့အင်းတဲ့နဲ့ကိုသိရှိတဲ့ပုံကိုမိမိရဲ့သမထအာယောသမထသမထဝိပဒနာအာယောဝိပဒနာသမထလို့ခေါ်ဆိုအပ်တဲ့သမထအာယောနဲ့ပါဘာဝနာစိတ်ကိုအမြဲတမ်းသွတ်သွင်းထားပြီးတော့နေထိုင်နေတဲ့ငြိမ်းအေးတဲ့ကိုယ်စိတ်ရှိတဲ့ဘုရားကောင်းကိုဖြေဝဲရှိတတ်ပါအဲ့ဒီတော့ဖြေဝဲရှိတတ်ခြင်းရဲ့ပတ္တိသံဃုရှင်တရားတွေပေါ်လာနိုင်မယ်ဒီလိုဆိုရင်တရားကြီးတွေဘုရားကောင်းကိုပေါင်းဖို့တတ်ဖို့မလိုဘူးလားလိုပါတယ်ခាយကံဆောင်ရှင်မှုမရှိတဲ့ပုဂ္ဂိုလ်ဝစီကံဆောင်ရှင်မှုမရှိတဲ့ပုဂ္ဂိုလ်အဲ့ဒီလိုပုဂ္ဂိုလ်တွေအနံချင့်တတ်လိုက်လို့ရှိရင်တရားထိုင်နေတဲ့ပုဂ္ဂိုလ်တော်ခမောင်းများကတော့ဘာပြောလဲတရားထိုင်လို့လည်းမကောင်းဘူးဗျာစိတ်တွေကလည်းဟိုထွက်ဒီထွက်နဲ့ဘာဖြစ်လို့ထွက်လဲကိုယ်ကအပုတ်တက်နေတာဒီဘက်ကိုကိုးလာတာကိုးလာတာဒါကြောင့်မိမိတို့တရင်သုံးဖို့အချင်းချင်းတရားဘာဝနာမှာအေးချမ်းရဖြင့်နှလုံးသွင်းစေခြင်းနဲ့ဆိုတဲ့သင်္ခါခုံလေးမိမိမှာရှိကြမယ်ရှင်ပေါ့မပြောတဲ့နဲ့ဝစီကံလေးပြောဖို့လိုသလားမလိုဘူးမပြောတဲ့နဲ့ကာယကံလေးပြုဖို့လိုသလားမလိုဘူးမပြောတဲ့နဲ့ကာယကံလေးကိုပြုတယ်မပြောတဲ့နဲ့ဝစီကံလေးကိုပြောပြီးဆိုရင်တော့မိမိမှာသင်္ခါခုံရှိတဲ့သူတော်ကောင်းရှင်မှာဝင်တော့မလားဝင်တော့ဘူးတတိသားကြတတိသားကြနော်ဘုံဗန်နဲ့ကိုယ်စိတ်ရှိတဲ့ပုဂ္ဂိုလ်မျိုးဖြစ်သွားလိမ့်မယ်။ရင်းကျန်းနဲ့ကိုယ်စိတ်ရှိတဲ့ပုဂ္ဂိုလ်မျိုးမဖြစ်တော့ဘူး။ဒါကြောင့်ဒီလိုပဲသိက္ခာခြင်းနဲ့ဤကျန်းနဲ့ကိုယ်စိတ်ရှိနေတဲ့ပုဂ္ဂိုလ်မျိုးဖြစ်အောင်ယူဆကြပါ။ဒီလိုယူဆကြတယ်။မိမိမနဲ့ပတ္တိသံဃောဇင်တရားတွေဖြစ်ပေါ်လာမယ်။မိမိကိုလာပြီးဒီဝဲသိက္ခာနေတဲ့ပုဂ္ဂိုလ်တွေမှာလည်းပတ္တိသံဃောဇင်တရားတွေဖြစ်ပေါ်လာနိုင်တယ်။နော်။ဒါကြောင့်သာယတပါရပါဠိပတ္တတာကာယံပုဂ္ဂလံတေဝန္တတပိသဗ္ဗတိတံဘုရှင်သောဥပိ္ပစတိသာယတပါရပါဏိသောဤအတ္တခြေလင်းရှိတဲ့ပတ္တတာကာယံကိုသိတော်ဤကျန်နေတဲ့ပုဂ္ဂိုလ်မျိုးကိုပါတတာကာယံပုဂ္ဂလံကိုသိတော်ဤကျန်နေတဲ့ပုဂ္ဂိုလ်မျိုးကိုတေဝန္တတပိမိဝဲသိကံနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာ၌လည်းပဲပတ္တိတံဘုရှင်သောပတ္တိတံဘုရှင်တရားသည့်ဥပိ္ပစတိဖြစ်ပေါ်၍နာတပေ၏ဘလောက်ကောင်းလဲနော်ဒီလောက်ကောင်းတဲ့ကြည့်တယ်မျိုးဦးဇင်းတို့သာသနာတော်ကလွှဲရတဲ့ခြံမှာရှိနေမှာမရှိနိုင်ဘူး။ဒါကြောင့်ကိုကြုံရတဲ့တွေ့နေရတဲ့ဒီသာသနာကြီးရဲ့တန်ဖိုးကိုကိုနားလည်မယ်ဆိုရင်ဒီအဆုံးမလေးတွေကိုရိုးရိုးရိုးဥစ္စာရဲ့ပန်းရှင်ပြီးတော့လိုက်ရဖို့မကောင်းဘူးလား။ ဒီကောင်လေးကျူစားကြကျူစားကြအပေါင်းမှားနေလေးလေးချင်းနဲ့ကဘာတဲ့ခီးကိုချော်သွားလိုက်နော်ဒီနောက်တစ်ခုသာနာနေနေစားလေးတို့ပတ်သက်ပြီးဥပါဒနာထာရနေနာပေါ်နာပပ္ပရာစိတ်ဓာတ်သာပြီးဥပိ္ပစတိသာနာနေနေစားလေးတို့ရခြင်းထိုင်ခြင်းသွားခြင်းပြောင်းခြင်းဆိုတဲ့ထိုတို့အရိယဘုဒ္ဓ၌ပတ္တိဥပါဒနာထာရပတ္တိတံဘောခြင်းဖြစ်ပေါ်လာရန်အလို့မှာနေနာပေါ်နာပပ္ပရာစိတ်ဓာတ်သာပြီးယုတ်တိုင်းဆိုင်တဲ့စိတ်ဓာတ်ရှိနေတဲ့ပုဂ္ဂိုလ်ရဲ့တဏှာ၌လည်းပဲပတ္တိသံဃောခြင်းကိုပတ္တိသံဃောခြင်းတရားဒီဥပ္ပဇ္ဇတိဖြစ်ပေါ်၍လာတတ်သည်၏ကိုယ်စိတ်တို့ရဲ့အင်းကျင်းခြင်းဆိုတဲ့ပတ္တိဓာတ်ဖြစ်နော်သူပတ္တိဓာတ်ဒီသွားရင်လည်းဒီပတ္တိကိုယ်စိတ်ဒီအင်းကျင်းမှုပတ္တိသံဃောခြင်းတရားငါမှသင်္ချာဖြစ်ပေါ်လာရမယ်ရရင်လည်းဒီပတ္တိသံဃောခြင်းတရားကိုယ်စိတ်တို့ရဲ့အင်းကျင်းမှုပတ္တိသံဃောခြင်းတရားသင်္ချာဖြစ်ပေါ်လာရမယ်ဆိုင်ရင်လေဒီကိုစိတ်တို့ရဲ့အေးချမ်းရဲ့ပတ္တိသံဃောဇတိယသင်္ချာဖြစ်ပေါ်လာရမယ်။အဲ့ရင်လေဒီကိုစိတ်တို့ရဲ့အေးချမ်းရဲ့ပတ္တိသံဃောဇတိယသင်္ချာဖြစ်ပေါ်လာရမယ်ဆိုတဲ့ပတ္တိသံဃောဇတိယဖြစ်ပေါ်လာရတဲ့ညုတ်တိုင်းချင်းတဲ့စိတ်ကအမြဲရှိပါ။အဲ့ဒီလိုစိတ်ဓာတ်တွေအမြဲရှိရင်လေဒီပတ္တိသံဃောဇတိယကြီးဖြစ်ပေါ်လာပါလိမ့်မယ်။ပေါ်လိုက်တော့ပတ္တိသံဃောဇတိယဖြစ်ပေါ်လာခြင်းရဲ့အတွက်အကြောင်းဘယ်နှခုဖြစ်လဲ?ခုနကပြန်ပြောပြမယ်နော်နံပါတ်1အကြောင်းကပဏိတဘောဇနာဒေဝနတ္တမုံမြတ်တဲ့ဘောဇင်လေးတွေကိုဖြေပြပြမယ်အကောင်းကြိုက်တဲ့နဲ့မသူတော်လို့ပြောလို့မရဘူးဟာရတ္တသုရံကမြတ်တော်အောင်ဖြေဝဲနှိမ်မခန္ဓာအိမ်ကတောင်းတင်းခိုင်မာမယ်တောင်းတင်းခိုင်မာမှလည်းဒီတရားဘာဝနာသုရကကျူစာအထုံခိုင်မာဖြစ်တယ်နော်ဒါကြောင့်နံပါတ်1ပဏိတဘောဇနာဒေဝနတ္တမုံမြတ်တဲ့ဘောဇင်ကိုဖြေပြပြမယ်မောင်မြတ်တဲ့ဆိုတာကမိမိနဲ့တပ်ပါရဖြစ်တာကိုပြောလို့ရင်ဖြစ်တယ်နော်နံပါတ်1ဥဒ္ဒုက္ခဒေဝနတ္တာချမ်းသာတဲ့ယာတိဥဒ္ဒုကိုပြီးဝဲပြရနံပါတ်3ကဣရိယာပတ္တဒုက္ခဒေဝနတ္တာချမ်းသာတဲ့အရိယာပုဂ္ဂိုလ်ပြီးဝဲပြရအဲ့ဒီအရိယာပုဂ္ဂိုလ်ချမ်းသာဆုံးဆိုပြီးတော့အဲ့ဒီတော့မနေနဲ့နော်ညကလည်းပြောပြီးဟုတ်လားဒါနောက်တစ်ခုမိစ္ဆာတ္တပယောဂတ္တာအလအလပယောဂတ္တရှိရမယ်လေလပြောကဆိုတာကမိမိသူတော်ဘာနှုတ်တော်တို့ရဲ့ကံကံရဲ့အကျိုးကိုရှင်ရှင်သုံးသပ်တတ်တဲ့ကာမတက္ကရာတမာဒိဋ္ဌိဉာဏ်ရှိသောရှိနေတဲ့ရှင်ရှင်ဖို့နော်နောက်တစ်ခုနံပါတ်5ကဘာလဲမာရတ္တပုဂ္ဂလအသိဟူဇဏတာဘူပနဲ့ကိုယ်စိတ်ရှိနေတဲ့ပုဂ္ဂိုလ်တွေကိုရှောင်ခြင်းပါနံပါတ်6ကဗဒ္ဒန္တကာယပုဂ္ဂလဒေဝနတာဣဇ္ဇနဲ့ကိုယ်စိတ်ရှိတဲ့ပုဂ္ဂိုလ်ကိုမိဝတ်ရှိတတ်ပါနံပါတ်9ကဒရတိမုဒ္ဒတာလျောင်းထင်ရတ္တဆိုတဲ့အရိယဘုရား၄ပါးလုံးမှာပတ္တိတံဘုရင်ဖြစ်ရေးအတွက်ညွန်ကန်းဆိုင်နေတဲ့စိတ်ဓာတ်တွေအများကြီးပါပေါင်းလိုက်တော့9ချက်အဲ့ဒီ9ချက်ကိုပြည့်စုံစုံဖြစ်ကျင့်နိုင်မယ်ဆိုရင်ပတ္တိတံဘုရင်တရားဖြစ်ပေါ်လာမယ်ဖြစ်ပေါ်လာတဲ့ဒီပတ္တိတံဘုရင်တရားမဖြစ်ပေါ်သေးတဲ့ဒီပတ္တိတံဘုရင်တရားဖြစ်ပေါ်လာစေတတ်တဲ့ဒီအကြောင်းတရားတွေကိုသိပြီဆိုရင်ပြည့်တဲ့ဆင့်တက်ပြီးဘာလို့ရမလဲယထာဇာဥပ္ပန္နတပတ္တိတံဘုရင်သတ္တသာဝနာယပါရိပုရိဟောတိပင်္စပသနာတိယထာဇာအပြင်အကြောင်းကြောင့်လည်းပဲဥပ္ပန္နတပတ္တိတံဘုရင်သတ္တဖြစ်ပေါ်လာပြီးတဲ့ပတ္တိတံဘုရင်တရားဤဘာဝနာယပါရိပုရိဘာဝနာဉာဏ်ဤပြည့်စုံလုံလောက်ခြင်းဖြင့်ဟောတိသည်သင်္သာထောအကြောင်းတရားကိုလည်းပဲပသနာတိပပပြပြတိ။ဆံယဆံယကနကပါဠိတော်ဤကတော့ယောဂီတော်မနတိကရကိုအခြေခံတယ်ပေါ့နော်။ဤမှလည်းမနှလုံးပြတ်တတ်ရင်လည်းပတ္တိကံဘုရင်တရားဖြစ်တယ်ဒါကတော့မလွဲဘူး။သို့သောအခြေခံဤကကနကပြောခဲ့တယ်ခုနှစ်မျိုးသောအကြောင်းပေါ့နော်။အဲ့ဒီခုနှစ်မျိုးသောအကြောင်းတရားတွေကြောင့်မဖြစ်ပေါ်သေးတဲ့ဒီပတ္တိကံဘုရင်တရားကဖြစ်ပေါ်လာပြီဆိုရင်ဒီပဋိသင်္ဍမုတ်ရှင်တရားဖြစ်လာတဲ့အခါဘယ်အခါမှာဘဝနဲ့ဉာဏ်ဒီပြည့်စုံသွားမလဲလို့မေးတော့အဟတမေရောက်တဲ့အချိန်ခါမှာပြည့်စုံသွားမယ်ဒါကြောင့်ယောဥပ္ပန္နတပဏ္ဍာရတမေတ္တနာဘာဝနာဘာဝနာယပါရိပုရိဟောတိယောဤတော်လင်ဥပ္ပန္နတဖြစ်ပေါ်၍လာသောအတ္တသောပတ္တိသင်္ဍမုတ်ရှင်တရားဤအရတမေတ္တနာအရတမေကြောင့်ဘာဝနာပါရိပုရိဘာဝနာဉာဏ်ဒီပြည့်စုံလုံလောက်ခြင်းဒီဟောတိဖြစ်ပေ၏ဤတိဤသောပသနာတိကိုပဲပြပြတိဤအရဟံမေဆိုင်တဲ့အချိန်ကမှဘာဝနာလုပ်ငန်းကိုအလုံးပြည့်စုံသွားလိမ့်မယ်။အဲဒီအရဟံမေဆိုတဲ့ဒီအကြောင်းတရားတိုင်အောင်ကိုယ်ပဲပြပြပြီးအောင်ကျူးလာပါ။အရဟံမေပေါ့ပြီးဖြည့်ဆည်းရအောင်နော်။ဒီတော့ဒီပဒိသံဃောရှင်ဒီရက်ကိုပြန်ပြောင်းပြီးဆက်ပြည့်ကြည့်လိုက်တော့အချိန်ကမှယောနိတော်မနတိကာရကအကြောင်းခံတယ်နော်။ ယောနိတော်မနတိကာရကိုအကျေခံအကြောင်းခံတော့ဘာကိုယောနိတော်မနတိကာရခေါ်ရဆိုတာကျင်းခံမြတ်ဆိုပြောပြီးပြီ။ယုတ်တရားလို့နှလုံးသွင်းမယ်၊နန္တရားလို့နှလုံးသွင်းမယ်၊ယုတ်တရားနန္တရားလို့နှလုံးသွင်းမယ်၊အကြောင်းတရားအကျိုးတရားလို့နှလုံးသွင်းမယ်၊အနိစ္စလို့နှလုံးသွင်းမယ်၊ဒုက္ခလို့နှလုံးသွင်းမယ်၊အနတ္တလို့နှလုံးသွင်းမယ်။အတုပ္ပလို့နှလုံးသွင်းမယ်။အဲ့ဒီလိုနှလုံးသွင်းနေမယ်ဆိုရင်ယောနိတော်မနတိကာရဖြစ်တယ်။သောယောနိတော်မနတိကာရဖြစ်နေတဲ့သူတော်ကောင်းရဲ့မန္တန်နဲ့ဒီပဋိသမ္ပုဒ္ဓတရားကျင့်တဲ့အိမ်တန်ဖြစ်မယ်။ဘယ်ပြင်းဖြစ်မလဲအရတ္တမတဲ့အောင်ဖြစ်မယ်လို့ဆိုလိုပါတယ်။ဒါကြောင့်ယောနိတော်မနတိကာရကိုအခြေခံရမယ်ဆိုရင်ပဋိသမ္ပုဒ္ဓဖြစ်ရဟာလဲယုတ်တရားငန်တရားသိတဲ့နမရူပပြိဋ္ဌာန်ဉာဏ်ရရမယ်။အကြောင်းတရားအကျိုးတရားသိနေတဲ့ပြိဋ္ဌာန်ပရိက္ခဉာဏ်ရရမယ်။အကြောင်းတရားနဲ့တကွယုတ်နံတို့ရဲ့အနိစ္စဒုက္ခအနတ္တအချက်ကိုသိနေတဲ့ဝိပဿနာဉာဏ်လေးရရှိရမယ်ထို့တော့ရခဲ့ရင်ပတ္တိသမ္ပုဒ္ဓင်တရားဖြစ်ပေါ်လာမယ်အဲ့ဒီပတ္တိသမ္ပုဒ္ဓင်တရားဖြစ်ပေါ်လာအောင်ကျူးစာအထုပ်ပါလို့ဆရာရှင်ကဒါတိုက်တွန်းတော့မူလရင်းဖြစ်တယ်နော်ဘလောက်အထိကျူးစာရမလဲလို့မေးတော့ဒီဝိပဿနာဉာဏ်ဒီကိုအရတ္တမဲ့တိုင်အောင်ပုတ်ပြီးတိုင်အောင်ကျူးစာအထုပ်ပါလို့ဆိုလိုပါတယ်နော်ဆရာပတ္တိသမ္ပုဒ္ဓင်ပြီးတော့နောက်ဘုဇင်တခုမြတ်စွာဘုရားဆက်ဟောကြားတယ်နော်သမာဓိသမ္ပုဒ္ဓင်မန္တဝါဣဇ္ဇတံသမာဓိသဗ္ဗဇင်္ဂအထိမေဣဇ္ဇတံသမာဓိသဗ္ဗဇင်္ဂောတိပ္ပသနာတိမန္တဝါဣဇ္ဇတံသမာဓိသဗ္ဗဇင်္ဂမိမိရဲ့ကိုယ်ရင်ဣဇ္ဇတံတန်တန်၌ရှင်းရှင်းရှိနေတဲ့သမာဓိသဗ္ဗဇင်တရားကိုလည်းပဲအထိမေဣဇ္ဇတံသမာဓိသဗ္ဗဇင်္ဂောတိငါဤကိုယ်ရင်ဣဇ္ဇတံတန်တန်၌ရှင်းသမာဓိသဗ္ဗဇင်တရားရှင်းရှင်းရှိနေ၏ဟုပ္ပသနာတိကိုပဲပြပြတိအတဏ္ဍဝါဣဇ္ဇတံသမာဓိသမ္ပုဒ္ဓင်္ဂမိမိရဲ့ကိုယ်တွင်ဣဇ္ဇတတဏ္ဍနဲ့သင်္ချာမရှိတဲ့သမာဓိသမ္ပုဒ္ဓင်္ဂတရားကိုခုလည်းပဲနတိမေဣဇ္ဇတံသမာဓိသမ္ပုဒ္ဓင်္ဂောတိငါဤကိုယ်တွင်ဣဇ္ဇတတဏ္ဍနဲ့သမာဓိသမ္ပုဒ္ဓင်္ဂတရားသင်္ချာမရှိဟုပစ္ဆာဏတိပုဂ္ဂံပြပြတိ၏မိမိရဲ့ကိုယ်တွင်ဣဇ္ဇတမန္တမသမာဓိသမ္ပုဒ္ဓင်္ဂတရားသင်္ချာရှိနေလည်းရှိတယ်လို့သိပါမိမိရဲ့ကိုယ်ရင်းဣဇ္ဇတတဏ္ဍမဗမာတိသမ္ပုဒ္ဓင်တရားသင်္ချမ်းမရှိရင်လည်းမရှိဘူးလို့သိပါဒီချက်ပဲနော်ဒီတော့ဒီသမာတိသမ္ပုဒ္ဓင်ဆိုတဲ့အပိုင်းမှာအတ္တကရဆရာတော်ကဘာလို့ဖွင့်ထားလဲဗမာတိသမ္ပုဒ္ဓင်က